Welcome to the Voice of America in Burmese.
American ပြည်သူ့ဝါရှင်တန်ဒီစီမြို့တော်ဗီအိုအေအမေရိကန်သံကနေဩဂတ်လ9ရက်နေ့ကျလာရင်းနေ့ည8:00မှာပါသာအစီအစဉ်လေးကိုမြန်မာစံတော်ချိန်9:00ကနေစနေနေ့ထိလိုင်းလိုမီတာ32.3မှ9:00နဲ့အိုင်လန်မီတာ190လို့ပြင်ဗီအိုအေဖေ့စ်ဘွတ်စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ အမေရိကန်နိုင်ငံတော်မှလူမျိုးရေးမငြိမ်သက်မှုတွေဖြစ်နေတဲ့အချိန်မှာပဲလာမယ့်နှုန်းမာလ3ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်သာအနိုင်ရပြီးတော့သမ္မတဖြစ်လာခဲ့ရင်သူ့လက်ထက်မှာအမေရိကန်ပြည်ထောင်စုဟာဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့အမေရိကန်ဒုသမ္မတမိုက်ပန်စ်ကမနေ့ဗုဒ္ဓဟူးနေ့ညရီပါဘလစ်ကန်ပါတီညီလာခံမှာမဲဆန္ဒရှင်တွေကိုပြောလိုက်ပါတယ ဖြစ်ပါတယ
် Joe Biden said that we were living through a season of darkness
ဒီဝိုင်းနိုင်ငံအမေရိကန်မှာအခုချိန်ဟာအမောင်ကာလတစ်ခုမှနေထိုင်နေရတယ်လို့ပြောပါတယ်သူကအဲ့လိုမြင်နေတဲ့အချိန်မှာကျွန်တော်တို့ကတော့အမေရိကန်ရဲ့ကြီးမြတ်မှုတွေကိုမြင်နေရတယ်လို့သမ္မတထရမ့်ကပြောတယ်ဆိုပြီးဒုသမမိုက်ပန့်ကပြောသွားတာဖြစ်ပါတယ် Republican Party ညီလာခံ၃ရက်မြောက်နေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့မှာလက်ရှိဒုသမမိုက်ပန့်ကဘော်ဒီမိုမြို့မက်ဟန်ရီခန္ဓာဟောင်းရှိရာအရက်ကနေပါတီကိုစားပြုဒုသမလောင်းအဖြစ်တရားဝင်လက်ခံခဲ့တဲ့မိန့်ခွန်းပြောခဲ့တာပါသမ္မတထရမ့်ဒုသမ္မတမိုက်ပန့်နဲ့သူ့ကိုထောက်ခံသူတွေကတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ဟာရဲတပ်ဖွဲ့ရဲ့ရမုံငွေကိုဖျက်တောက်ချင်တဲ့သူဖြစ်တယ်လို့ပုံဖော်ထိုးနှက်တိုက်ခိုက်ခဲ့ကြပြီးတော့သူတို့ကတော့ရဲတပ်ဖွဲ့ပါဝင်တရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုအခိုင်အမာထောက်ခံပြီးအကြမ်းဖက်ဆန္ဒပြပွဲတွေကိုဆန့်ကျင်တဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုနေကြပါတယ်ခင်ဗျာ။ American Bureau of Wisconsin ပြည်နယ်ကနိုရှာမြို့မှာလူမဲမျိုးသားတဦးကိုရဲကတနက်နဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးနိုင်ငံသားခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အမေရိကန်တရားရေးဌာနကဗုဒ္ဓဟူးနေ့ကကြေညာပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရဲကပြစ်ခတ်မှုကြောင့် Jacob Blake ဆိုတဲ့လူမဲမျိုးသားဟာကြောမှဒဏ်ရာရပြီးတော့ကိုရင်းအင်္ဂါတွေနဲ့အကြီးကျယ်ဒဏ်ရာရသွားခဲ့ပြီးအောက်ပိုင်းတစ်ခုလုံးနဲ့တည်သလိုဖြစ်သွားခဲ့ပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကဝစ်ကွန်ဆန်ပြည်နယ်ဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့တခြားပြည်နယ်အာဏာပိုင်နဲ့အတူပူးပေါင်းဆောင်ရွက်ပြီးတော့ကင်တွယ်သွားမှာဖြစ်တယ်လို့အမေရိကန်တရားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကန်နိုရှာမြို့မှာလေးရက်တိုက်ဆန္ဒပြပွဲတွေကိုဖြစ်စေခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ကင်မရာတွေနဲ့ရိုက်ထားတဲ့တရားဝင်ဗီဒီယိုတွေကိုဝစ်ကွန်ဆန်ပြည်နယ်တရားရေးဌာနကဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့ပါတယ်။အစင်ခံလာရတော့အမျိုးသမီးတဦးကသူ့ရဲ့ရည်စားဟာသူအိမ်ပြဝုံထဲမှာမရှိသင့်ပဲရှိနေတဲ့အတွက်ရဲတပ်ဖွဲ့ကိုအကြောင်းကြားပြီးကနိုရှာရဲတပ်ဖွဲ့ကိုအဲ့ဒီအိမ်ကိုလာဖို့ခေါ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ကအဲ့ဒီအိမ်ရှိမှာဘလိတ်ကိုဖမ်းဖို့ကြိုးစားတဲ့အချိန်မှာတေဇာဆိုတဲ့လျှက်စစ်နဲ့တို့ဖမ်းတဲ့ကြိယာကိုသုံးခဲ့ပေမဲ့မအောင်မြင်ခဲ့ပဲဘလိတ်ကသူ့ကားစီကိုသွားပြီးကားတကားဖွင့်တဲ့အချိန်မှာရက်စကန်ရှက်စကီဆိုတဲ့ရဲဝန်နှန်းကဘလိတ်ရဲ့အိမ်ကြီးကိုဆွဲပြီးနောက်ကနေတနက်နဲ့ခုနှစ်ချက်ပစ်ခဲ့ပြီးတော့အိမ်မှာရှိတဲ့ကျန်ရဲတပ်ဖွဲ့တွေကတော့မပစ်ဘူးလို့ Wisconsin ပြည်နယ်တရားရေးဌာနကပြောပါတယ်။မြောက်အမေရိကန်မှာရှိတဲ့ African American လူမှုအတိုင်းအဝိုင်းတွင်မှာတရားမျှတမှုမရှိတာတွေကိုအာရုံစိုက်ဖို့တောင်းဆိုတဲ့အနေနဲ့ပုံထူးရင်းညကကစားဖို့ရှိတဲ့ NBA Basketball ရှုံးထွက်ပွဲစဉ်တွေကိုမကစားဖို့ Milwaukee အသင်းကကစားသမားတွေကဆုံးဖြတ်လိုက်ပြီးတော့လွတ်တော်အမှတ်ဒီနဲ့တရားဥပဒေစိုးမိုးရေးအာဏာပိုင်တွေအနေနဲ့အဓိပ္ပာယ်ရှိတဲ့အပြောင်းလဲတွေပေါ်ဆောင်မှုကိုတောင်းဆိုလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကနိုင်ငံတော်မှာရဲရဲခတ်မှုတွေကိုကြေကြေပြတ်ပြတ်ဖြစ်ပေါ်စေခဲ့ပြီးနောက်ထပ် NBA ပွဲစဉ်၂ပွဲ၊မြို့သမီဘတ်စကတ်ဘော၃ပွဲ၊ Major League Baseball ၃ပွဲနဲ့ Major League ဘောလုံးပွဲ၅ပွဲရွှေ့ဆိုင်းလိုက်ပြီးတော့ဒါအပြင်ကမ္ဘာထိပ်တန်းတင်းနစ်ကစားသမားတယောက်ဖြစ်တဲ့ Naomi Osaka ကလည်းဒီနေ့မှကစားဖို့ရှိတဲ့ Western နဲ့ Southern Open Semi-Final ပွဲကိုမကစားဘူးလို့ကြေညာလိုက်ကြပါတယ်ခင်ဗျာ။ New Zealand နိုင်ငံမှာမနစ်ကဗလီနှစ်ခုမှဝတ်ပြုနေကြတဲ့မွတ်စလင်50ယောက်ကိုတနက်နေ့ပြစ်တက်ခဲ့တယ်လို့ဝန်ခံခဲ့တဲ့လူပြူကြီးစိုးရေးဘွာဒီတနက်သမားကိုပြစ်ဒဏ်ကနေလွတ်ရမရှိတသက်တကြွန်ကြခံဖို့ New Zealand တရားရုံးကအမိန့်ချလိုက်ပါတယ်။ Australia နိုင်ငံသား Brandon Tarrant ကိုမိန့်ချဖို့အတွက်၄ရက်ကြာအပိသက်ကြားနာစစ်ဆေးမှုတွေကိုလုပ်ပြီးနောက်ဆုံးနေ့မှာ Christchurch မြို့တရားရုံးချုပ်တရားသူကြီး Cameron Mander ကအဲ့လိုအမိန့်ချလိုက်တာဖြစ်ပါတယ်။သူကိုအမိန့်ချလိုက်တဲ့အချိန်မှာ Tarrant ဟာဘာမှတစုံတရာပြောဆိုခြင်းမရှိခဲ့ပါဘူး။ဒါဟာ New Zealand နိုင်ငံမှာပြစ်ဒဏ်တသက်တကြွန်ချမှတ်တာကိုခံဝန်ချက်နဲ့အချိန်မတိုင်မီမလွတ်ပေးဘဲထောင်ထဲမှာပဲလွတ်ရမရှိထားဖို့ပထမဆုံးအကြိမ်ချမှတ်လိုက်တာဖြစ်ပါတယ်။အမိန့်ချတဲ့အချိန်မှာတရားသူကြီး Mander က Tarrant ရဲ့လွတ်ရဟာလူမဆန်တဲ့လွတ်ရဖြစ်ပြီးကိုယ့်အတွက်ပဲကိုယ်သိတဲ့တကူကောင်းသမားတယောက်တခြားလူတွေပေါ်မှာစာနာမှုမရှိတဲ့ကိုကျင်းစွာတရားမရှိတဲ့သူတယောက်ဖြစ်တယ်လို့ပြောပါတယ်။ ဒါရန်ကတော့သူ့ဘောမှာအခုလိုလွတ်ရမရှိတသက်တကျွန်းပြစ်ဒဏ်ချမှတ်ခဲ့တဲ့အပေါ်မကန့်ကွက်ဘူးလို့တရားရုံးချုပ်ကသူ့အမှုကိုလိုက်ဖို့ရွေးချယ်ပေးတဲ့ရှင်းလင်းကတဆင့်ပြောခဲ့ပါတယ်ခင်ဗျာ
တန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသိစင်အောင်ပါတရင်ဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နောက်ဆုံးရရှိတဲ့အချက်အလက်တွေအရမနေ့ဗုဒ္ဓဟူးနေ့အထိကမ္ဘာတဝန်း COVID-19 ကူးစက်သူစုစုပေါင်း24သန်းနီးပါးနဲ့သေဆုံးသူ8,100ကျော်ရှိပြီဖြစ်ပါတယ်။ American နဲ့ Brazil နိုင်ငံတွေကကူးစက်မှုထံကိုအများဆုံးခံရပြီးသေဆုံးမှုနှုန်းလည်းအများဆုံးဖြစ်နေတာပါ။ American မှာ COVID-19 ကူးစက်သူ5,600ကျော်နဲ့သေဆုံးသူ13,000ကျော်ရှိပါတယ်။ဘရာဇီးမှာတော့ကူးစက်သူ3,600ကျော်နဲ့သေဆုံးသူက13,000ကျော်ရှိပါတယ်။အမေရိကန်နဲ့ဘရာဇီးပြီးရင်သေဆုံးမှုနှုန်းအများဆုံးကမက္ကဆီကိုနိုင်ငံဖြစ်ပြီးအခုထိသေဆုံးသူ6,000ကျော်ရှိပါတယ်။ဒီနောက်မှာအိန္ဒိယကသေဆုံးသူ6,000နီးပါး၊ UK က4,100ကျော်၊အီတလီက3,000ကျော်ကျော်နဲ့ပြင်သစ်မှာသေဆုံးသူ3,000ကျော်ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အချက်အလက်တွေအရအမေရိကတိုက်နိုင်ငံတွေက COVID-19 ကူးစက်မှုနှုန်းအများဆုံးဖြစ်ပြီးဥရောပကဒုတိယကူးစက်မှုနှုန်းများဆုံးဖြစ်ပါရဲ့ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးရောဖြစ်ပွားနေရမှာမြန်မာအိမ်နီးချင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာ COVID-19 ရောဂါပိုကူးစက်ပြန့်ပွားမှုကဆက်ပြီးရောမြင့်တက်နေစေဖြစ်ပါရဲ့။အိန္ဒိယမှာဒီကနေ့တည်းအထက်ကူးစက်သူ9,000ကျော်နဲ့စံချိန်တင်ကူးစက်ခဲ့တာပါ။စုစုပေါင်းကူးစက်သူက3,000ကျော်နဲ့သေဆုံးသူ6,000ကျော်ရှိပါရဲ့။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဟူးနေ့တရက်ထဲကူးစက်သူ2,500ကျော်ရှိခဲ့ပြီးကူးစက်သူစုစုပေါင်း3,000ကျော်ရှိပြီးဖြစ်ပါတယ်။သေဆုံးသူက4,100ကျော်ရှိနေပြီးဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်အထွေထွေကျန်းမာရေးဦးစီးဌာန DGHS ကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ကူးစက်သူလူနာသေ440ကျော်ရှိတာကြောင့်တဟာလာပိုင်းအတွင်းမှာတနေ့တာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒီထဲက300ကျော်ကဆိုးမြုပ်နဲ့အနီးတစ်ပိုင်းဒေသတွေကဖြစ်တယ်လို့တောင်ကိုရီးယားရောဂါထိန်းချုပ်ရေးဌာနကပြောပါတယ်။ဩစတြေးလျကကူးစက်မှုအများဆုံးဖြစ်နေတဲ့ဗစ်တိုးရီးယားပြည်နယ်မှာမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်တိုင်းသေဆုံးသူ50နီးပါးရှိပါတယ်။ဂျပန်နိုင်ငံမှာမနေ့ကတည်းအထက်ကူးစက်သူ896ရောင်းနဲ့စုစုပေါင်းကူးစက်သူ6,400ကျော်ရှိပါတယ်။မြို့တော်တိုကျိုနဲ့တခြားမြို့ကြီးတွေမှာကူးစက်မှုနှုန်းဆက်ပြီးတော့မြင့်တက်နေစေဖြစ်ပါတယ်ရှင်။တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်ကမ်းလွန်ဒေသအတွင်းဝင်ရောက်လာတဲ့လေတစည်းပေါ်ကအနည်းဆုံးလူ10ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းပြည်နယ်ကမ်းခြေဆောင်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြခဲ့ပါတယ်။နိုင်ငံရေးခုလုံခွင့်လျှောက်ထားဖို့အစီအစဉ်နဲ့ဟောင်ကောင်ကနေထိုင်ဝမ်ကိုလေစီးပြီးတော့ထွက်ခွာလာသူ12ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ကြောင်းအမည်မဖော်လိုတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးဟောင်ကောင်မီဒီယာတွေကဖော်ပြပါတယ်။တကယ်လို့ဒါကိုအတည်ပြုနိုင်နေဆိုရင်တော့ဟောင်ကောင်ကနေထွက်ခွာဖို့ကြိုးစားသူတွေကိုတရုတ်အစိုးရကဖမ်းဆီးမှုပြုလုပ်တဲ့မကြုံစဘူးဖြစ်စဉ်တစ်ခုပဲဖြစ်ပါတယ်။ဖန်စီထားသူတွေကိုဘယ်လိုပြစ်မှုနဲ့တရားဆွဲဆိုသွားမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူတို့ကိုအောက်ဂုလာ23ရက်နေ့ကဖန်စီခဲ့တာဖြစ်တယ်လို့ကွမ်တောင်ပြည်နယ်ကမ်းခြေဆောင်တပ်ဖွဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။ထိုင်ဝမ်ဟာဟောင်ကောင်ကနေတရုတ်ပြည်မှာကြီးရဲ့တင်းတင်းကြပ်ကြပ်အုပ်ချုပ်မှုကိုလက်မခံဘဲထွက်ပြေးလူသူတွေတွားရောက်လူတွေနေရာတစ်ခုဖြစ်လာတာပါ။ထိုင်ဝမ်သမ္မတဆိုင်အင်ဝါနာလည်းထွက်ပြေးလာသူတွေကိုအကူအညီပေးမယ်လို့ပြောထားပါတယ်။တရုတ်တို့ပြတ်ထိုင်ခဲ့တဲ့မြူသားလုံချူကြီးဥပဒေကိုဟောင်ကောင်ပြည်သူအတော်များများကကန့်ကွက်နေတာဖြစ်ပြီးအဲ့ဒီဥပဒေအရနိုင်ငံတော်ကိုဖျက်လူဖျက်စီးလုပ်မှုခွဲထွက်မှုအကြမ်းဖက်မှုနဲ့နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်မှုဆိုတဲ့ပြစ်မှုတွေနဲ့ညှိစွန်းရင်ထောင်ဒဏ်တစ်သက်တစ်ကျွန်းအထိကြခံရနိုင်ပါတယ်ရှင်2019ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာလူချင်းကြီးတက်တွေနဲ့မြေရှင်နေစတင်လှုပ်ဆောင်ခြင်းကလေးကပျောက်ဆုံးနေခဲ့တဲ့ရိုဟင်ဂျာတွေဘယ်ရောက်နေသလဲဆိုတာကိုမြန်မာအစိုးရအနေနဲ့ဖြေရှင်းပြဖို့လိုတယ်လို့ပြင်သစ်နိုင်ငံပါရီမြို့အခြေဆိုင်နိုင်ငံတကာလူ့အခွင့်အရေးဖက်ဒရေးရှင်း FIDH နဲ့တခြားအဖွဲ့ဝင်အဖွဲ့အစည်းတွေဖြစ်တဲ့ ODK နဲ့ ASEAN ဘာမအဖွဲ့တွေကဒီကနေ့တိုက်တွန်းလိုက်ပါတယ်။အဲ့ဒီအချိန်ကအာဓမ္မဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးသွားခဲ့တဲ့လူတွေနဲ့ပတ်သက်တဲ့အမှုပေါင်းဆက်လီမှုကိုအာဓမ္မဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးနေသူများဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ WGEID ကိုတင်သွင်းပြီးတဲ့နောက်မှာအခုလိုတောင်းဆိုတာဖြစ်ကြောင်းလဲဩဂုတ်လ29ရက်နေ့ရက်စွဲနဲ့ FIDH, ODK နဲ့ ASEAN ဘာမအဖွဲ့တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ဩဂုတ်လ30ရက်နေ့မှာကြာရောက်မဲ့အာရမဖန်ဆီးခေါ်ဆောင်ခံရပြီးပျောက်ဆုံးနေသူများဆိုင်ရာအပြည်ပြည်ဆိုင်ရာအကျိုးနည်းမှာအဲ့ဒီအမှုတွေကိုကုလသမဂ္ဂကိုတင်သွင်းခဲ့တယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ရောက်ရိုဟင်ဂျာဒုက္ခသည်တွေကို2018ခုနှစ်ဇန်နဝါရီလကနေ2019ခုနှစ် February လအတွင်းမှာတွေ့ဆုံမင်းမြင်ခဲ့တာကနေရရှိခဲ့တဲ့အချက်အလက်တွေအရအာရမခေါ်ဆောင်ပြတ်ကွယ်သွားတဲ့အမှုပေါင်း14ခုကိုဘင်္ဂလားဒေ့ရှ်အခြေစိုက်လူအခွင့်အရေးအဖွဲ့ ODIGA ကမှတ်တမ်းတင်ထားနိုင်ခဲ့ကြောင်းလည်းကြေညာချက်မှာပါရှိပါတယ်ဒီမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုပ်ငန်းအဖွဲ့ WGEID ကိုတင်သွင်းခဲ့ပြီးဖြစ်ကြောင်းနဲ့အမှုတွေကိုစစ်ဆေးဖြန့်ဝေပြီးသက်ဆိုင်ရာအစိုးရတွေကိုဒီမှုတွေနဲ့ပတ်သက်တဲ့ရလဒ်တွေကိုတောင်းခံမှာဖြစ်ကြောင်းလည်း FIDH အဖွဲ့ကပြောပါတယ် FIDH အဖွဲ့နဲ့ ODIGA တို့တင်သွင်းတဲ့အချက်အလက်တွေကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကစစ်ဆေးနေတဲ့မှုတွေပေါ်မှာလည်းအထောက်အကူပြုနိုင်တယ်လို့ယုံကြည်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းမခံတဲ့မြန်မာအစိုးရကတော့ဒီလိုဆွဆွဲချက်တွေကိုညှင်းဆန်ထားပြီးနေရွှန့်ခွာဒုက္ခသည်တွေကိုပြန်စီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်တော်ရရှိများရှင်ကြာသာရင်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ရခိုင်ပြည်နယ်တစ်ခုလုံးတက်နိုင်သမျှအိမ်ပြန်မထွက်ကြဖို့ညွှန်ကြားလိုက်သလိုညမထွက်ရအမိန့်ကိုပါဆက်လက်ထုတ်ပြန်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကယောဂါကူးစက်ပြန့်နှံ့လာကိုထိန်းချုပ်နိုင်မှုအတွက်ရခိုင်ပြည်နယ်တစ်ခုလုံးမှာဒီကနေ့ကစပြီးအိမ်မသာနေထိုင်မှုကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်ကယောဂအန်ရီချုပ်တင်ကာကွယ်တဲ့အနေနဲ့ညမထွက်ရအမိန့်ထပ်မံထုတ်ပြန်သွားဖို့စီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်ကိုဗစ်ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီဥက္ကဋ္ဌဗိုလ်မှူးကြီးမင်းတန်းကပြောပါတယ
်သက်ဆိုင်ရာမြို့နယ်လိုက်ပုံစံပြီးရင်တချို့ဘိုးတို့ရတဲ့မြို့နယ်တွေကြတော့ဝါဖို့ဖို့ထုတ်ဖို့ပြရမယ်ပြီးရင်လူတွေကိုအသိပညာပေးကန့်တတ်ထိန်းချုပ်တာတွေလုပ်ရမှာပေါ့ဘိုးတို့ထုတ်ဖို့တော့ဘိုးတင်ပြရမှာပေါ့
တကြောပြန်ပြင်းရဲကူးစက်မှုစတင်ခဲ့တဲ့စစ်တွေမျိုးနယ်မှာတော့ညမထွက်ရအမိန့်ကိုပြီးခဲ့တဲ့တောက်ကြာနေ့ကစပြီးထုတ်ပြန်ထားပါတယ်။မနေ့တုန်းကကျမရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့လိုအပ်ချက်အရာတာဝန်ထမ်းဆောင်နေသူတွေကလွဲလို့အိမ်ပြန်မထွက်ဖို့နဲ့ဈေးဝယ်တဲ့အခါမျိုးမှာလည်းတိမ်အောင်တယောက်သာထွက်ဖို့အပြင်ထွက်တဲ့အခါမှာလည်းနှာခေါင်းစည်းတက်ဆင်ထားဖို့အပါဝင်ကြိုတင်ကာကွယ်ရေးအစီအမံတွေကိုလိုက်နာဖို့ညွှန်ကြားထားပါတယ်။တိုင်းနာဖို့ပြက်ကွက်ခဲ့မယ်ဆိုရင်တဘာဝဘီဟက်နီရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူမှာဖြစ်ကြောင်းလည်းကက်ယောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအဆင့်ဗဟုကော်မတီကတတိပေးထားပါတယ်။ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကတော့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတယ်လို့ပြောပါတယ်
။အခုဒီအဟုံလို့ပြောတယ်အိမ်မနေကြပါဒါပေမဲ့ဆရာအခုကျုံးလာတဲ့လမ်းတစ်လျှောက်မှာအပြင်မှာတွေ့နေသေးတယ်။ဒါကစားမှုနေမှုအတွက်အပြင်ထွက်ရတဲ့ထားပါအောင်တော့ထိုင်နေလူစုလူဝေးမဖြစ်စေပါနဲ့ပြီးရင်တယောက်နဲ့တယောက်လိုအပ်လို့ဆက်ဆံရတဲ့အချိန်မှာ6ပြည့်အကွာနဲ့ပြောဆိုဆက်ဆံမှုပေါ့နော်အပြင်ထွက်လို့ရှိရင် mask လက်ဖို့နော်ပြီးရင်ကျွန်တော်တို့လက်ကိုဆက်ပြတဲ့ခဏခဏဆင်ကြအောင်စေပါ stay at home ကလာမှာအိမ်မှာအကောင်းကောင်းနားနားနေနေပေါ့နော်နားနေလို့ရတ
ယ်ရခိုင်ပြည်နယ်မှာယောဂကူးစက်မှုတွေရုပ်တရက်တိုးလာတာကြောင့်စိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ဆိုရင်မှုတွေနဲ့အတူကာယယောဂနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလိုပေမဲ့လည်းအင်တာနက်ဆက်သွယ်မှုတွေအပြည့်အဝမရသေးတာကြောင့်အခက်အခဲရှိတယ်လို့လည်းဘူတိတောင်မြို့နယ်လမ်းမဒုက္ခသည်စခန်းကဦးကျော်ဝင်းကပြောပါတယ်
။ကျွန်တော်တို့အခုရှိမှာစားရတဲ့ကအစီအမပြေဆက်နေပါတယ်။ဈေးအစောအလာရောအလုံးကင်းတဲ့ကိုပိတ်ထားတယ်ဆိုပြီးတော့ကျွန်တော်တို့ကလည်းအစောအလာခါခင်းနေရတာပေါ့။လူတွေကနေပြီးတော့အပြင်ထွက်ရင်လည်း mask တက်ပြီးထွက်ရတယ်၊ကျင်လိုက်ရင်လည်းလာဆေးရတယ်၊အထွက်ဝင်လာဆေးရတယ်အဲ့တော့ကိုသွားရှင်ရဖို့မတော်ရလို့ရှင်ရမလို့ရပဲနေခါခွေးတဲ့ပုံဖြစ်နေပါလေကျွန်တော်တို့ဒီအင်တာနက်လိုင်းမရဆိုတော့ခါခွေးဖြစ်နေတာပေါ့
ရခိုင်ပြည်နယ်ကိုမကြသေးခင်ကသွားခဲ့တဲ့သူတချို့မှာယောဂဘူးရှိနေတာစစ်ဆေးတွေ့ရှိခဲ့တဲ့နောက်ယောဂကူးစက်မှုဖြစ်နေတဲ့မြို့နယ်တွေကိုသွားခဲ့ပူသူတွေသက်ဆိုင်ရာကျန်းမာရေးဌာနတွေနဲ့အာဏာပိုင်တွေကိုအကြောင်းကြားဖို့လေကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားပါတယ်ရခိုင်ပြည်နယ်မှာယောဂကူးစက်မှုတွေတိုးလာနေတဲ့အခြေအနေနဲ့ပတ်သက်လို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအစိုးရဗဟုကော်မတီဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီသတင်းပတ်အစောပိုင်းကမိန့်ခွန်းပြောရမှာတော့စိုးရိမ်မှုတွေမလွန်ကဲကြဘူးနဲ့တန်တိထန်ခိုင်ခိုင်မာမာနဲ့တုံ့ပြန်ကြဖို့ကိုတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။COVID-19 ကူးစက်မှုညံနေတဲ့ရခိုင်မှာအင်တာနက်လိုင်းတွေချက်ချင်းပြန်ဖွင့်ဖို့လိုအပ်နေကြောင်းအလိုရောပြည့်ဆရာတော်ကြီးရဲ့လက်ထောက်အရှင်ကုမာရာက VOA ကိုမိန့်ကြားခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ စစ်တွေအပါအဝင်မြို့နယ်ဆယ်မြို့နယ်အတွက်ယောဂါကာကွယ်ရေးပိုးသတ်ဆေးရည်တွေလက်ဆေးရည်တွေနှာခေါင်းဆေးရည်အပူချိန်တိုင်းကိရိယာတွေကိုအလိုတော်ပြည့်ကျောင်းကပေးဖို့လှူဒန်းရမှာလမ်းခီအခက်ခဲတွေ့ကြုံနေရကြောင်းအရှင်ကုမာရာကအခုလိုမိန့်ကြားပါတယ်
အဲ့တော့ပထမတော့ကတော့ဦးဇင်းတို့ဒီမတ်စတိုဟန်ဂျင်းတို့လက်အေးတို့ပေါ့နော်အဲ့ဒါတွေတော့ဦးဇင်းတို့ဒီမြန်မာနေရှင်တွေအရာဝန်နဲ့လည်းဦးဇင်းတို့ပို့လိုက်ပါတယ်တချို့လူပေါင်း 5,000 ကျော်သုံးလို့ရတယ်ဆိုတော့အခုဒီမနေ့ကလည်းပဲဦးဇင်းတော်ကဒီပြီးတော့ဒီစက်တွေပေါ့ပိုတက်စစ်ဖြန်တွေစက်တွေအရာတွေကိုလည်းဦးဇင်းတော်ဒီကားတွေနဲ့ပို့ထားပါတယ်အဲဆိုတော့ဒီနေ့လည်းကားလည်းပို့ထားတယ်ပေါ့လေဆိုတော့ကားတွေမှာတချို့ဒီလမ်းတွေမှာကြာရင်တော့ transportation ကကြောင်းကနေစက်တွေအကြီးနောက်ပြီးတော့လမ်းမှာလည်းဦးဇင်းတော်ကြောင်းကနေတော်တဲ့ခါကြာရင်တော့ဒီမင်းများတို့ပြောင်းဦးကြောက်တော်လက်မှာလည်းရှာအောင်ပါလေဒီပိုတက်စစ်ဖြန်တွေစက်တွေဒီပိုဒစီချက်စက်တည်းရနာပြီပိုဒစီဘူးတွေပေါ့လေကာလန်900ကျော်ပေါ့နော်အဲ့ဒါလေးတူစမ်းဆိုတော့အဲ့မှာနင်းမှာနင်းနေတော့ဦးဇင်းတို့ဒီနေ့ပုံရတဲ့ခါကျတော့အမ်းပေါ့နော်အဲ့တောင်ပေါ်မှာပေါ့နော်အဲ့တောင်ပေါ်မှာနင်းနေလေတော်လို့လာလို့မရဘူးဖြစ်နေပေါ့နော်အကူဘေးနိုင်တဲ့ခါမှာဆိုရင်ခါကျပေါ်ရတင်းဝင်နေလေအပိုင်းတွေရှိမယ်တချို့ဒီမင်းရလူနာတွေလည်းရှိမယ်ဆိုတော့အဲ့မှာဒီယောဂဖြစ်နေတဲ့ခါကျလူလေးကူလေးငုံတော့ခက်ခဲလို့ရှိနေတယ်ပေါ့နော်လည်းငယ်တော်ဆိုရတယ် state horizontal state government နဲ့ central government နဲ့ပူးပေါင်းပြီးတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအစင်နာဝင်ထက်တူတန်းထားတဲ့ပစ္စည်းတွေကြီးရတယ်ပေါ့နော်အစာတောက်ပစ္စည်းတွေနည်းနည်းဆက်ရောက်ဖို့အတွက်ကိုဘဝအကူအညီပေးဖို့အတွက်မတန်မအရေးကြီးနေတာပေါ့
အဲ့တော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီသတင်းသုံးနေတဲ့တန်ခါရော်တွေအတွက်ကြတော့ဗောဒီလိုကိုဗစ်ကပ်ရောဂါကူးစက်လာတဲ့ခါမှာသူတို့ပေါ်မှာဟိုထိခိုက်မှုတွေပေါ့နော်အဲ့ဒါအဲ့ဒီအခြေအနေရောဘယ်လောက်ထိစိုးရိမ်ကြရှိနေတယ်လဲအဲ့ဒီအခြေအနေတွေကိုလည်းမိန့်ကြားပေးပါအောင်ခင်ဗျာ
သူဆိုလို့ချင်းစစ်တေမျိုးပေါ့တကူလည်းမဟုတ်ဘူးနော်ဓမ္မတော်စစ်တေတကူလည်းဖြစ်နေလို့ထင်နေကြတာဟိုရခိုင်ပြည်နယ်ရဲ့စစ်ကနေမျိုးนี่ชื่ออ่ะเนาะมื้อนี้เนาะสักคนนึงมื้อนี้มานี่พี่สิมื้อนี้เราก็กูเสร็จเต็มๆเลยอ่ะเนาะสิตรีโดมะอูโดนอกพี่รอที่มองดอโดนอกที่จอกผู่โดปอกดอโดที่มะอูโดไอ้มาตลอดมะกูซะกูเสร็จเต็มๆนี่พี่ส่วนเนี่ยค่ะกูที่ตังค์รอเนี่ยป้ายก็เลยไปขึ้นนี่เลยสรแล้วกูโมเดลกาลาเลยขึ้นติดค่ะจ้ะซวนกวนอันเซนนิวเซอร์คักๆดีชื่อเนี่ยเนาะตัวตะโชส่วนสโตนตัวสเตย์โฮมนี่ขึ้นนี่จ้ะဒီတက္ကသိုလ်မှာတင်နေတင်ရင်တော်တော်များတနေရာနဲ့တနေရာတော်တော်များ stay home လို့ဖြစ်တဲ့အာလာဖြစ်တဲ့ခါကျရင်ဆိုဆိုလည်း quarantine လည်းဝင်နေပိုင်းနေရှိတယ်။ဆိုတော့ဒီနေ့ဒီသင်္ကန်းတော်တွေအပိုင်းမှာတော့စွန့်ကွန်းဘာလို့နေစွန့်အောင်စွန့်နေခက်ခဲရှိတယ်။နောက်တစ်ခုကပို့ပြီးတော့ဆိုးတာကဒီစစ်တွေမျိုးပေါ်မှာတော့မကြောက်ဘူးနော်။ဒီညောင်လို့ကြောက်တော်လို့မှရှိတယ်။ IDB ကမ်းတွေမှာရှိစစ်တွေဆောင်ဒုက္ခတွေရှိတယ်သူဘုန်းကြီးကဥစဉ်လို့စစ်တွေကြောင်းမှာဆိုလို့ရှိရင်စစ်တွေလိုတော့ပဲကြောင်းမှာဆိုရင်900ကျော်ကျော်900လောက်ရှိတာပေါ့စစ်ပိတ်ဆောင်ဒုက္ခတွေလေဒီအတွက်ဆိုတော့တော်တော်လေးအခက်အခဲတွေရှိတယ်စာဝဲနေရဲကျန်းမာရဲအခက်အခဲတွေရှိတယ
်ဒီမှာအဲ့တော့အခုဒါဆိုလို့ရှိရင်ဗျာဒီအခုရခိုင်မှာဖြစ်နေတဲ့အခြေအနေတွေအားလုံးပေါ့နော်ဘာရီများပေါ့နော်ထူးထူးခြားခြားလှုပ်ဆောင်ပေးဖို့လိုပါတယ်ဗျာ
ဘာလဲလို့လဲဆိုတော့အကြီးကတော့အခုလိုမျိုးဥစဉ်တော့ရခိုင်ပြည်နယ်မှာဖြစ်နေတာကဟိုစစ်ဘေးကတမျိုးယောဂဘေးကတမျိုးဆိုတော့ဒီဒုက္ခဘေးဒုက္ခတွေဖြစ်နေတဲ့အချိန်ခါမှာအင်တာနက်ပိတ်ထားတာအဲက information ကအရင်ကြီးကြီးနေတယ်ပေါ့နော်အခုလိုမျိုးသတင်းမီဒီယာနဲ့ပတ်သက်လို့ publish လို့ရှာပြဖို့ဒီ communication ကဥစဉ်လို့အရင်ကြီးကြီးနေတယ်အဲ့တော့ဒီလိုမျိုးအချိန်ခါမှာအင်တာနက်ကိုလည်းပဲမပိတ်ဖို့အရေးကြီးတယ်ဒါတွေကိုအစိုးရရောစစ်တဲ့ရောပူပေါင်းပြီးတော့ဒါကိုအများဆုံးဖွင့်ပြဖို့လိုအင်တာနက်ကို
တင်ပါဗျာအခုလို့အရှင်ဖျားအချိန်ပေးပြီးတော့တပည့်တော်တို့ဖြေချပေးတဲ့အတွက်မိန့်ချပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဗျာ
ရခိုင်ပြည်နယ်မှာတော့တရက်သေးဆန်ချိန်ကျိုးအောင်ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်လာခဲ့တာကြောင့်ကာကွယ်ရေးအစီအမံတွေကိုတိုးမြင့်လိုက်ပေမဲ့လည်းယောဂကူးစက်မှုတွေတိတ်မများတဲ့ရန်ကုန်မန္တလေးစတဲ့ဒေသတွေမှာတော့ကျန်းမာရေးအတွက်ကျူတင်ကာကွယ်မှုတွေအားနည်းနေတဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။ကျွန်တော်ကတော့မြန်မာသတင်းပညာသိပံကျောင်း MJI ကအလုပ်တင်သတင်းထောက်မိုင်းရည်နေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြပခီးသွားရဆိုဝင်လည်းမရှိ ယောဂါဖြစ်တဲ့သူနဲ့ထိသွေးမှုတဲ့မှတ်တမ်းလည်းမရှိသူတယောက်ကနေကူးစက်မှုတွေစတင်ခဲ့ရမှာဒီတစ်ပတ်ထဲမှာတော့24နာရီအတွင်းလူပေါင်း190တဲ့အထိဆန်းချိန်တင်ခဲ့ပါတယ်ယောဂါကူးစက်မှုတွေတိတိတသာတိုးလာတဲ့နောက်ပိုင်းမှာတော့ပြည်နယ်တစ်ခုလုံးမှာလည်းမလိုအပ်ရင်အိမ်ထဲကအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားရပါတယ်ရခိုင်ပြည်နယ်ကကူးစက်မှုတွေနဲ့ဆက်နွယ်ပြီးတခြားဒေသမှာလည်းလူနာသစ်တွေထက်မှန်တွေ့ရှိထားပါတယ်စစ်တွေကနေပြန်လာသူ9ဦးယောဂါကူးစက်ခံရကြောင်းအတည်ပြုထားတဲ့ရန်ကုန်မြို့မှာတော့မြို့ခံတွေကြားမှာရခိုင်ပြည်နယ်ကသတင်းတွေကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ
်စိုးရိမ်မှုကတော့ရှိရပါတော့ဘာလို့လဲဆိုတော့အခုပြည်တွင်းမှာအခုပေါ်တယ်နိုင်ငံကနေရှင်းမယ်ဆိုရှင်တော့ကိုမြန်မာပြည်ကတော့တိတ်တော့ပေါ့နော်အစိုးရတော့မဟုတ်ဘူးဆိုပေမဲ့ဒါပေမဲ့ဖြစ်လာမှာအရင်စိုးရိမ်တယ်အဲ့ဒီတော့ကယောဂါတွေကပြောမယ်ဆိုလို့ရှင်မြင်ရတဲ့ယောဂါလက္ခဏာတွေမဟုတ်ဘူးလေကုနိုင်နေပေါ့နော်အဲ့ဒီတော့ကိုအများကြီးစိုးရိမ်တယ်ဆိုရင်လည်းတကြမလို့ပြည်သူလူထုအနေနဲ့ပေါ့နော်ဝိုင်းဝန်းပြီးတော့ဒီမတ်စကိုတိတိကျကျတက်မယ်လက်တည်ဆင်မယ်ဆိုရင်တော့ဒီယောဂါကကွယ်မှုကတော့ရှိမှာပေါ့နော
်ရန်ကုန်မြို့ခံမတ်ဣမှုရာဆွေလိုပဲကတ်ယောဂါအန္တရာယ်ကိုစိုးရိမ်နေတဲ့ကိုရဲထွန်းကျော်ကတော့မြို့ခံတွေကြားကျမရဲ့အတွက်ကျူတင်ကာကွန်မှုတွေအားနည်းနေတုန်းပဲလို့ပြောပါတယ
်။ဟိုနေ့စဉ်လှုပ်ရှားသွားလာတာတော့တင်းနှဲသွားလိုက်အိမ်ပြန်လိုက်ပေါ့နော်။ဒါပေမဲ့တင်းနှဲသွားရင်လည်းလိုင်းကားနဲ့သွားရဆိုတော့ဘိုင်းဟိုမှာလည်းတချို့လူတော်တော်များများအေးမက်မက်တကြောက်လေ။တချို့ကြတော့မက်ကိုလုံးလုံးမပါကြအောင်။အဲကြောင့်မစိုးရင
်အဓိကအမျိုးကြီးတစ်ခုဖြစ်တဲ့မန္တလေးမှာလည်းရခိုင်ပြည်နယ်မှာကူးစက်မှုတွေတိုးလာခဲ့တာကြောင့်စိုးရိမ်နေတဲ့သူတွေရှိပါတယ်။
အဲကျွန်တော်တို့ဒီလက်ရှိကိုဗစ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတော်တော်လေးကိုအထူးပဲပြန်ပြောရင်စိုးရိမ်ပါတယ်အခုအနေထားကတော့ကျွန်တော်တို့ကပြန်ပြောရင်ဒီရခိုင်ဒေသမှာတနေ့တနေ့ကိုပြန်ပြောရင်ဟိုကိုဗစ်ကူးစက်ရောဂါသတင်းတွေကိုကျွန်တော်တို့တွေ့နေရတယ်ပေါ့ဒီနေ့ဆိုရင်ဒါအယောက်90အထိတခါမှမကြာဘူးတဲ့သတင်းတွေအထိတက်လာတဲ့အတွက်ပြန်ပြောရင်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်ပါတယ
်မြန်မာနိုင်ငံမှာကိုဗစ်ရောဂါစတင်တွေ့ရှိခဲ့တဲ့မက်လာနောက်ပိုင်းကစပြီးဆက်ယုံအလုပ်ယုံတွေနဲ့လူစုလူဝေးတွေပိတ်ပင်ကန့်တက်ခဲ့ပေမဲ့လည်းကူးစက်မှုတွေရော့ကျလာတဲ့နောက်ပိုင်းမှာတော့ကန့်တက်တချို့ကိုပြန်လည်ဖြေလျှော့ပေးခဲ့ပါတယ်။ဂျမားရေးကန့်တက်ချက်နဲ့အညီအထက်တန်းကျောင်းတချို့ကိုလည်းပြန်လည်ဖွင့်လှစ်ခွင့်ပြုတယ်လို့စုဝေးခွင့်ကိုလည်းလူ30ဦးအထိခွင့်ပြုထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကစပြီးကူးစက်မှုတွေရုတ်တရက်တိုးလာခဲ့ပြီးနောက်ပိုင်းမှာတော့တနင်္ဂနွေလုံးမှာရှိတဲ့ကျောင်းတွေကိုလည်းပြန်လည်ပိတ်ထားရပါတယ်။ရန်ကုန်မြို့ကဆေးပညာရှင်ဒေါက်တာမြင့်ဦးကြည့်ပြီးကတော့ကျမရဲ့အတွက်လိုက်နာဖို့လိုအပ်ချက်တွေရှိနေတာကစိုးရိမ်စရာကောင်းတယ်လို့တတိပေးပါဗျ
။ကျောင်းလဲဖွင့်ပြီးကျောင်းဖွင့်လာတော့မှဖေဖေရဲနဲ့စလာပေါ့။ဘာလို့ဆိုတော့ကျောင်းရဲ့ပြင်ပမှာလူတွေတအုံကြီးထိုင်နေ။နော်အထင်ကျောင်းကကားလဲဝင်ရောရော့ဆို6ပေ6ပေ6ပေ6ပေပြတ်သွားတော့ဒါကြီးထူးထီရောက်ပါမလားဆိုတာမျိုးစဉ်းစားလာပေါ့နော်။အခုလိုပဲစားတော့ဆိုင်နေမှာအလေကနေကန့်ထားတယ်။ဒါပေမဲ့ဆိုင်ငယ်စီးပြီးနောက်အလူလူခွာလာတယ်။ပတ်စုံထိုးပြီးထဲဆိုင်ရောဒီထဲချက်မှာကွာတော့ဒါကမထီရောက်တော့ဘူးလေ။ဆိုတော့တောက်လျှောက်တစ်ချိန်လုံးမိမိအင်္ဂါစထွက်တဲ့ကလူတွေနဲ့6ပေ6ပေခွာသွားရင်တော်တော်လေးကိုကျွန်တော်ကာကွယ်နိုင်တ
ယ်။ရခိုင်ပြည်နယ်မှာကူးစက်မှုတွေတဟုန်ထိုးများလာခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကမိန့်ခွန်းပြောရမှာလဲရန်ကုန်လူထုကြားနှာခေါင်းစည်းမိုးတာလို့ကာကွယ်မှုတွေမှာအားနည်းနေတာကိုထည့်သွင်းပြောဆိုခဲ့ပါတယ်။ကတ်ယောဂါအနေနဲ့ကျူတင်ကာကွယ်ဖို့အတွက်တကူရေးတန်းရှင်းရေးကိုကျူဆိုင်ဖို့တနေသမျှအပြည့်မထွက်ကြဖို့လူစုလူဝေးမလုပ်ဖို့နဲ့လူချင်းခက်ခါကွာနေဖို့စတဲ့အခြေခံစည်းမျဉ်းတွေကိုလည်းလိုက်နာဖို့လည်းတိုက်တွန်းထားပါရခင်ဗျာကျွန်တော်ကတော့မြန်မာသတင်းပညာသိပ္ပံကျောင်း MGI ကအလုတ်တင်သတင်းထောက်မှန်းရည်နေဖြစ်ပါတယ
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတမ်ရော့ကဖမ်းဆီးသွားတဲ့ဒေသခံ3ဦးနောက်ပိုင်းမှာတည်ဆုံခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့တမ်ရော့ကစတင်စုံစမ်းမေးမြန်းနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ လွန်ခဲ့တဲ့မေလ29ရက်နေ့ကမူဆယ်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တန်းအပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနောက်တိုက်ပွဲဖြစ်ပွားရာနေရာကလူ3ယောက်ကိုတပ်မ69စစ်ကြောင်းကဖမ်းဆီးသွားခဲ့တာပါ။အဲ့ဒီနောက်3လအကြာဒီလ21ရက်နေ့မှာတော့ဒီလူ3ယောက်ရဲ့ရုပ်အလောင်းကိုမူဆယ်မြို့နယ်မူလွန်ပန်ခါကျေးရွာအုပ်စုမိုင်းဆက်ရွာဟောင်းကစာတင်ကျောင်းအနီးမှာပြန်လည်တူးဖော်ရရှိခဲ့တာဖြစ်ပါတယ်။လူ3ယောက်တေဆုံးတာနဲ့ပတ်သက်လို့မူဆယ်မြို့နယ်တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကမြမတက်မတော်ကအရက်သားတွေကိုအကြောင်းမဲ့တက်ဖြတ်တာကိုရှုံးချကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့နောက်မှာဒီကနေ့တက်မ69ကတာဝန်ရှိသူတွေကတအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကိုတွစ်ဆုံပြီးစုံစမ်းမေးမြန်းတာတွေလုပ်ခဲ့တာဖြစ်ပါတယ်။တက်မ69ကတက်မမှုနဲ့နန်းဖက်ကမြို့မှာတွားရောက်တွစ်ဆုံခဲ့တဲ့မူဆယ်မြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညီစိန်ကတွစ်ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုအခုလိုပြောပါတယ်
။ဟောစပင်းကျင်းမွန်ကော်မတီအနေနဲ့ကျွန်တော်တို့ကဒီတက်မ69ရဲ့တက်မမှုနဲ့လာတွေ့တော့ပါ။ဒီ statement ထုတ်တဲ့အတိုင်းမှာ69ကနေပြီးတော့မှပြစ်တက်လိုက်တယ်လို့ပြောတဲ့အနေထားမှာခင်ဗျားတို့တက်တဲ့တာကအနေနဲ့ဘယ်လိုမြင်တယ်လဲပေါ့ဗျာ။မြန်မာသက်သေတာတကဒီဗားတွေကျွန်တော်တို့ပြောပြတာပေါ့ခြံတဲရဲ့တဲပိုင်ရှင်နဲ့သူ့ရဲ့ကလေးတွေပေါ့အဲ့ဒီလူတွေတွေ့ခဲ့တယ်သူတို့ဘက်တစ်ဆိုင်မှာကိုကိုဆိုပြီးတော့มาပါတယ်ဆိုပြီးတော့ပြောပြတာလေအဲ့လိုပြောပြတဲ့ခါကျတော့တမမိုးနဲ့ပြီးတော့ကျွန်တော်ပြန်လည်းစစ်စစ်ပြင်မယ်လို့ပြောပါတယ်ဒီကလေးများသူတို့လူရတာပြင်မာတယ်ဆိုလို့ရှိရင်တော့အရင်ယူမယ်ပေါ့အရင်ယူမယ်အလုပ်တင်လုပ်ထိုက်တာလုပ်သွားမယ်ပေါ့ဗျအဲ့လိုပုံစံမျိုးပါ
တန်းစာပေရည်ကျင်းမှုအဖွဲ့ကအထွေထွေအတွင်းရေးမှုအိုက်သိန်းဝင်းကမေလ28ရက်နေ့ညကမိုင်းဆက်ရွာကနှစ်မိုင်ကွာဥညိခန်းရဲ့မိသွေးထဲမှာ TNLA အဖွဲ့ကလာရောက်စဲချကြောင်း29ရက်နေ့မနက်မှာကျမ်းရော့စစ်ကြောင်းရောက်ရှိလာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့နောက် TNLA အဖွဲ့ကဆုတ်ခွာသွားခဲ့ကြောင်းအဲ့ဒီအချိန်မှာတဲမှရှိသူ2ဦးနဲ့လမ်းမှာတွေ့သူ2ဦးစုစုပေါင်း3ဦးကိုကျမ်းရော့ကဖမ်းဆီးသွားခဲ့တာဖြစ်ကြောင်းပြောပါတယ်ဖန်စီခံရသူ၃ယောက်နဲ့ပတ်သက်ပြီးတော့လေအိုက်သိန်းဝင်းကအခုလိုပြောပါတဲ
့၂ယောက်ဖမ်းရတဲ့ထဲမှာကတဲထဲမှာဖမ်းတာလေအဲညီဖွန်းခေါ်မောင်ကြီးမပူနေနာမယ့်မောင်ကြီးနောက်တယောက်ကလုံမောင်ညာလုံမောင်ညာကအဲ့ဒီနမ်ခမ်းလွိုင်မွန်ကြီးရွာကသူကတော့တီရီတပ်ဖွဲ့နဲ့ညတော့ကပါလာတဲ့တယောက်ပေါ့နော်ဒါမှဖမ်းသွားတာကညီလေးဒီညတော့ကဒီညဝင်နဲ့ပါလာတဲ့တယောက်ကတော့ကျွန်တော်တို့မသိဘူးတကယ်အရက်သားဟုတ်လားမဟုတ်လားတော့မသိဘူးနော်ဒီနန့်ခမ်းပကဆိုတော့လမ်းမှာဖမ်းတဲ့မဆောက်ရော်သားရဲ့အဲ့ဒီတဲထဲမှာဖမ်းတဲ့မန်ကန်ရော်သားပေါ့နော်တော့တကယ်ဟိုဘယ်အခွင့်အရေးကပတ်သက်မှုမရှိဘူး
စုံလ14ရက်နေ့မှာသူတို့ပျောက်ဆုံးနေရတဲ့ပတ်သက်လို့ရဲနဲ့အုတ်ချိုရီယုံကိုအကြောင်းကြားခဲ့ပြီးဩဂုတ်လ20ရက်နေ့မှာသတင်းရရှိတာကြောင့်21ရက်နေ့မှာရဲအုတ်ချိုရီနဲ့အခြားတာဝန်ရှိသူတွေနဲ့အတူတွားရောက်တူးဖော်ခဲ့တာဖြစ်ပါတယ်။တမတော်ကဖမ်းဆီးပြီးနောက်တေဆုံးသွားတာနဲ့ပတ်သက်ပြီးမူဆယ်မြို့နယ်တအန်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကတေဆုံးသူတွေအတွက်အမှန်တရားနဲ့တရားမျှတမှုဖော်ဆောင်ပေးဖို့နဲ့ကျူးလွန်သူကိုထိတိယောက်ယောက်အပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလက်နက်ကိုင်အဖွဲ့မျိုးစုံလှုပ်ရှားနေပြီးဒီလ14ရက်နေ့ကတီဘောမျိုးနယ်မှာအမည်မသိတနတ်သမားတွေကအရက်သား3ဦးကိုတပ်ဖြတ်ခဲ့တယ်လို့ဩဂုတ်လ25ရက်နေ့ကလည်းမူဆယ်မြို့မှာမျိုးသမီး2ဦးကိုအမည်မသိတနတ်သမား2ဦးကတပ်ဖြတ်ခဲ့ပါတဲ့။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကလည်းကြောင်မဲမြို့နယ်မှာရက်သားတူတေဆုံးပြီးတူထိခိုက်ဒဏ်ရာရတဲ့အပေါ်တမ်ရော့ကကျူးလွန်နေဆိုပြီးလူထောင်နဲ့ချီဆန္ဒပြတာတွေရှိခဲ့ပြီးတဲ့နောက်မှာတမ်ရော့ဘက်ကစုံစမ်းစစ်ဆေးတာတွေလည်းရှိခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလှုပ်ရှားနေတဲ့အဖွဲ့တွေကတော့ KIA ကချင် TNLA တအန်းပလောင် MNDAA ကိုကန် RCSS SSA တောင်ပိုင်းနဲ့ SSPP SSA မြောက်ပိုင်းအဖွဲ့တွေဖြစ်ပြီးတမ်ရော်နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတာလည်းဖြစ်ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ဝင်ဗီဇာဝန်ဆောင်မှုပေးနေသူအမျိုးသမီးတဦးဟာဗီဇာတစ်စိတ်တုံးအတုလုံးမှုနဲ့ဖမ်းဆီးခံလိုက်ရတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ဝင်ဗီဇာဝန်ဆောင်မှုပေးရမှာတစ်စိတ်တုံးအတုသုံးပြီးဗီဇာတက်တန်းတိုးပေးနေကြောင်းတွေ့ရှိပြီးတဲ့နောက်ထိုင်းပွဲစားအမျိုးသမီးတဦးကိုဖမ်းဆီးအရေးယူခဲ့တာပါ။အ အသက်33နှစ်အရွယ်ထိုင်းမျိုးသမီးစုကန်ယာဆိုသူကိုဘန်ကောက်မြို့မှာဖမ်းဆီးအရေးယူခဲ့တဲ့အကြောင်းကိုလည်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲပတီနီတန်နွန်တစ်ဆက်ကသတင်းစာချင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်။ก็เป็นเรื่องเคสแรกนะครับเป็นการจับหนุ่มชาวเวียดนามนะครับซึ่งเมื่อปี42เนี่ยก็ถูกจับข้อหาปลอมแปลงไว้ถูกกักให้เข้าประเทศไทยตัวเองก็ลักลอบหลบหนีเข้ามาก็เกี่ยวลอบหนีเข้ามาแล้ว
မြန်မာနိုင်ငံသူတယောက်ကပြည်ဝင်ဝင်ဗီဇာတစ်စိတ်တုံးတွေမှန်မှန်မှန်စစ်ဆေးပေးဖို့လူဝင်မှုကြီးကြပ်ရေးရုံးမှလာရောက်အကူအညီတောင်းရကနေအတုတွေဖြစ်နေတာတွေ့ရကြောင်းလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကပြောဆိုသွားတာပါအရေးယူခံထားရတဲ့ထိုင်းမျိုးသမီးဟာမြန်မာနိုင်ငံသားတွေထိုင်းဗီဇာတက်တန်းတိုးရမှာလူကိုယ်တိုင်သွားစီရမလို့ပဲအ мян ရနိုင်အောင်ဝန်ဆောင်မှုပေးနေသူဖြစ်ပါတယ်ဒါပေမဲ့လည်းသူ့ကိုဘတ်ငွေ13,000ပေးပြီးဗီဇာတက်တန်းတိုးခဲ့တဲ့မြန်မာနိုင်ငံသူအမျိုးသမီးတဦးကနိုင်ငံကူပတ်ဖို့စာအုပ်ထဲကဗီဇာတစိတ်တုံးတွေကိုတန်တရားရှိတာကြောင့်ပြီးခဲ့တဲ့လကုန်မှာပဲဘန်ကောက်မြို့ကလူဝင်မှုကြီးကြပ်ရေးဌာနမှာပြသစစ်ဆေးခဲ့တာပါထိုင်းလူဝင်မှုကြီးကြပ်ရေးရုံးကစစ်ဆေးရမှာတော့ဗီဇာတက်တန်းတိုးရမှာအသုံးပြုတဲ့စိတ်တုံးတွေဟာအတုဖြစ်နေတာကိုအတည်ပြုနိုင်ခဲ့ပါတယ်ထိုင်းလူဝင်မှုကြီးကြပ်ရေးဌာနရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့တရားဝင်နိုင်ငံကူစာအုပ်တင်နဲ့ထိုင်းနိုင်ငံတွင်နေထိုင်နေသူမြန်မာနိုင်ငံသားတွေအနေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကနေတဆင့်ဗီဇာတက်တန်းတိုးထားတယ်ဆိုရင်မှန်မှန်လာရောက်စစ်ဆေးနိုင်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်မြန်မာလူသမားတွေပဲဖြစ်ဖြစ်အလို့ရှင်ကပဲဖြစ်ဖြစ်သက်ဆိုင်ရာနယ်မြေလောက်ဝကရုံးတွေမှာတရင်ပို့စစ်ဆေးနိုင်ကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်2015မှာလက်မှတ်ထိုးတဲ့တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA မှာဂျာကာလာအတွင်းဆောင်ရွက်ရမယ့်အစီအစဉ်တွေကိုဖော်ပြထားပါတယ်ဒီကလာအတွင်းအပြည့်ရဒေသမှာကိုဝန်အုပ်ချုပ်ရေးခိုင်မာလာရင်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ကြောင်းဥက္ကဋ္ဌကသုံးသပ်ရေးသားထားပြီးကျွန်တော်ညွန်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အပြည့်အခက်ရစဲထားပြီးငြိမ်းချမ်းရေးရဖို့ဆွံ့တွေးနေစဉ်ကာလကိုဂျာကာလာလို့အပြည့်ရစာချုပ်မှာပေါ်ပြထားပါတယ်ဒီဂျာကာလာမှာအပြည့်ရနယ်မြေတွေခွင့်ပြုတုတ်တက်လာမယ်လုံခြုံလာမယ်ဆိုရင်ကျင်းကျန်ရေးရဖို့အလားအလာကောင်းလာမယ်လို့ဆိုပါတယ်။ဒါကြောင့်ဂျာကာလာအတွင်းဆောင်ရွက်ရမယ့်အစီအစဉ်တွေကို2015အောက်တိုဘာမှာလက်မှတ်ထိုးတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးသဘောတူစာချုပ်မှာပေါ်ပြပါတယ်။စာချုပ်ရဲ့အခန်း6တစ်ခုလုံးဟာဂျာကာလာအတွင်းနှစ်ဖက်ညှိနှိုင်းပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုပေါ်ပြပါတယ်။ဂျာကာလာအစီအစဉ်နဲ့ပတ်သက်ပြီးSK ဆောက်ပါဝင်တဲ့သူတေတီရှီဦးအဖွဲ့ကလွန်ခဲ့တဲ့နှစ်ကစာတမ်းထုတ်ဝေထားပါတယ်။မွန်ပြည်နယ်၊ကရင်နယ်၊ရှမ်းပြည်နယ်၊ကရင်တိုင်းနဲ့ရန်ကုန်တိုင်းနေပြည်တော်စတဲ့နေရာတွေမှာသက်ဆိုင်သူ900နီးပါးကိုတွဲဆုံဆွေးနွေးမေးမြန်းတဲ့အပေါ်အခြေခံထားတဲ့စာတမ်းပါပဲ။အနောက်တိုင်းဆယ်နိုင်ငံနဲ့ဂျပန်ကအလူရှင်အဖွဲ့အစည်းတွေတည်ထောင်ထားတဲ့ဦးတွဲညီညာရေးရန်ပုံငွေ Joint Peace Fund ရဲ့အကူအညီနဲ့သုတေသနလုပ်တာဖြစ်ပါတယ်။မြန်မာရေးဆွေးနွေးပွဲအောင်မြင်မှုအတွက်ဒီမိုကရေစီဆင်နိုင်ငံနဲ့ဂျပန်က2016မှာပူးတွဲရန်ပုံငွေမတည်ပါတယ်
။အပြည့်ရဒေသကပြည်သူလူထုရဲ့ကျန်းမာရေးပညာရေးနဲ့လူမှုစီးပွားရေးမှာဖွံ့ဖြိုးလာအောင်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူကြပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတိုင်းသားစာပေယဉ်ကျေးမှုထိန်းသိမ်းမြင့်တင်ရေးဒေသဆိုင်ရာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးငွေရေးစေဝါတိုက်ဖြတ်ရေးပြည်တွင်းပြည်ပအလှူရှင်အဖွဲ့အစည်းတွေရဲ့အကူအညီရရှိရေးပြည်သူကိုအကျိုးတက်ရောက်တဲ့စီမံကိန်းတွေမှာဒေသခံလူထုနဲ့သက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေကိုအပြည့်အစုံကျုံးမှာသဘောတူထားပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ဂျာကာလာအစီအစဉ်ကိုသက်ဆိုင်သူတွေကအမျိုးမျိုးအတိတ်ပဲဖွင့်ဆိုနေကြတာတွေ့ရပါတယ်။ ရည်ရွယ်ချက်ပေါ်မှာလိုက်ပြီးကွဲပြားသွားကြပုံရပါတယ
်။တိုင်းရင်းသားလက်နက်ကင်တွေရဲ့အုပ်ချုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကောင်းမွန်လာအောင်ဂျာကာလာအစီအစဉ်ကိုအကောင့်ထဲပို့ဖို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ချုပ်ကင်တဲ့နေရာတွေဟာဂျာကာလာအစီအစဉ်အကောင့်ထဲပို့ဖို့အခက်အခဲရှိနေပါတယ်။အစိုးရနဲ့တပ်မတော်ပြင်ဆင်မှုရှိပြီးနိုင်ငံရေးစီရင်အာဏာရောထွေးတဲ့နေရာတွေမှာတော့ဂျာကာလာအစီအစဉ်ကိုအကောင့်တွေဖော်နိုင်တယ်လို့ SLA ဆောက်ဥဆောင်တဲ့ရှင်ဦးအဖွဲ့ကဆိုပါတယ်အပြစ်ရစာချုပ်လက်မှတ်ထိုးတဲ့တိုင်းသားတပ်ဖွဲ့နဲ့နိုင်ငံရေးအုပ်ချုပ်ရေးတာဝန်ကိုအသိမှတ်ပြုထားတဲ့ဂျာကာလာအစီအစဉ်ကိုထောက်ခံအားပေးဖို့ရှင်ဦးအဖွဲ့ကတင်ပြထားပါတယ
် RCSS ရှမ်းအဖွဲ့ KNU ကရင်နဲ့မွန်ပြည်သက်ပါတီတွေဟာသူတို့နယ်မြေမှာအစိုးရတပ်ဖွဲ့လှုပ်ဆောင်နိုင်ကြပါတယ်သူတို့ထင်းချုပ်တဲ့နေမြေမှာတိုင်းသားဘာသာသင်ကြားပေးတဲ့စာသင်ကျောင်း2000ကျော်ရှိပါတယ်။ကျမ်းမာရေးတရားစီရင်ရေးစတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းလုပ်ပေးပါတယ်။အပြည့်ရန် NCA စာချုပ်လက်မှတ်မထိုးရသေးတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာလည်းတိုင်းသားတပ်ဖွဲ့တွေဟာအလားတူဝန်ဆောင်မှုတွေလုပ်နေပါတယ်။လက်နက်ကင်ပဋိပက္ခကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားတဲ့ဒေသခံဒုက္ခသည်တွေကိုလည်းတိုင်းသားတပ်ဖွဲ့တွေကတတ်နိုင်သလောက်ကြီးစုစောင့်ရှောက်တယ်လို့ရှေ့ဦးအဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒါကြောင့်ရှိပြီးသားတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အစိုးရကကြံပေးထားပါတယ်။ဒါပေမဲ့ဂျာကာလာအစီအစဉ်ကိုအစိုးရကစိတ်ဝင်စားမှုနည်းနေပါတယ
်။ဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်တာဟာဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလက်တွေ့ကျင့်သုံးတယ်လို့ဖြစ်နေတာမို့ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတိဆောက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေနဲ့အကျိုးတူအရသာအဖွဲ့အစည်းတွေရဲ့အုပ်ချုပ်ရေးဝန်ဆောင်လုပ်ငန်းတွေဟာဖက်ဒရယ်စနစ်တည်ထောင်ရာမှာအရေးပါတဲ့အုပ်ချုပ်တွေဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတိုးတက်မှုမရှိရင်လည်းဂျာကာလာအစီအစဉ်ကိုအကောင့်တွေဖော်နိုင်ပါတယ်။ပုံစံတစ်ခုလေးကိုနေရာတကာမှာသုံးတဲ့အစီအစဉ်မဟုတ်ပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေရဲ့အုပ်ချုပ်ရေးစနစ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအသိအမှတ်ပြုတာဟာယုံကြည်မှုတည်ဆောက်ရေးကိုအားပေးရာရောက်ပါတယ်။အစိုးရနဲ့တပ်ပတော်မှနိုင်ငံရေးစိတ်ဓာတ်ပြင်းထန်ကြောင်းပြတ်လာရလဲရောက်ပါလေ။ဂျာကာလာအစီအစဉ်တွေကိုအကောင့်တွေပေါ်ရင်ပေါ်နိုင်သလိုအပြန်အလှန်ယုံကြည်မှုနဲ့ခိုင်မာလာမှာဖြစ်လို့ငြိမ်းချမ်းရေးဖြစ်စဉ်အတွက်အလွန်အလားအလာကောင်းကြောင်းသူတည်ပြီးရှိဦးရဲ့စာရန်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျမရဲ့ကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးပြန်အားဖြည့်ရေးအကြောင်းကိုတင်ပြထားပါတယ်။ပြီးခဲ့တဲ့ဆယ်ကျော်အတွင်းစစ်တွေမြို့မှာကိုဗစ်ကူးစက်မှုနှုန်းရုတ်တရက်ထောင်းတက်လာကအခြားမြို့တိုင်းနယ်ပြည်နယ်တချို့ကပါစပြန့်စေခဲ့ပြီးကာကွယ်ရေးပြန်အားဖြည့်ဖို့အရေးကြီးနေပါပြီ။ဘာကြောင့်အခုလိုကာကွယ်ရေးပြန်အားဖြည့်တင်မှာလဲ။ဘလို့ဘယ်နေရာတွေမှာအထက်ကာကွယ်တင်မှာလဲ။ဒီအကြောင်းရန်ကုန်စစ်ရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
ရေဘော်တကူဆရာဝန်ကြီးဗမခဒေါက်တာမမောဦးညာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ဒီရခိုင်ပြည်နယ်စစ်တွေမှာပေါ့နော်ဒီကိုဗစ်ဖြစ်တုန်းကအရင်နဲ့မတူဘဲနဲ့တော်တော်ကိုပဲမြန်မာဆန်ဆန်မြန်မာဆဆာဖြစ်လာတယ်ပေါ့ဆရာရေနော်ဖြစ်တဲ့လို့ဟာထောင်တက်မဲ့အနေအထားမျိုးရောက်နေပါတယ်ဆရာအဲ့တော့အဲ့ဒီအချိန်မှာပြည်သူလူထုအနေနဲ့အဓိကဘာတွေသိသိလုပ်သင့်တာကိုစပြီးတော့ရှင်းပြပေးပါလား
ကျွန်တော်တို့ဒီမှာကိုဗစ်စဖြစ်ခဲ့တဲ့မတ်လအနေစပြီးတော့မေလနောက်ပိုင်းလောက်မှာပြန်ကျသွားတယ်လို့ကျွန်တော်တို့ထင်ခဲ့ရပါမယ်မကြတဲ့ခင်ဩဂတ်လပတည်းမှာပဲရခိုင်ပြည်နယ်စစ်တွေမြို့မှာပြန်ပြီးတော့ကိုဗစ်လူနာတွေကစတွေ့ရနေစပြီးတော့အခုလောလောဆယ်တခုံတို့သူကတက်နေတာကိုတွေ့ရတယ်။မနေ့ကမနေ့ဗိုလ်တပူးနေ့စီရင်အရဆိုရင်တော့တနေ့တည်းနဲ့80ထက်တယ်ဆိုစံချိန်အမြင့်ဆုံးလို့ဖြစ်နေတော့နောက်ပိုင်းလည်းပဲရခိုင်ပြည်နယ်ဘက်မှာပို့ပြီးတော့တက်တက်လာနိုင်တယ်ဆိုတဲ့အခြေအနေတွေတွေ့နေတယ်။ဒါနဲ့ပို့ပြီးစိုးရိမ်တာကဒီရခိုင်ပြည်နယ်ဘက်ကရှိနေတဲ့ဟာကိုကျွန်တော်တို့ကကွန်တိန်ကိုရခိုင်ပြည်နယ်ထဲမှာပဲထိမ့်မထားနိုင်လို့တခြားတိုင်းနဲ့ပြည်နယ်တွေအားလုံးပြတ်ပြီဆိုရင်ပို့ပြီးတော့ငိုရတဲ့ကြောက်ရတဲ့ဟာကိုကျွန်တော်တွေ့နေရတယ်ဗျတကယ်တော့ဒီဗိုင်းရပ်စ်ကူးစက်မှုတော့အယမ်းမြန်နေဆိုတာကိုတော့တွေ့ရ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောစိုးရိမ်ရမယ့်အနေအထားရှိသေးလားဆရာ
ဒီရခိုင်ပြည်နယ်မှာတခုထဲမှာပဲဖြစ်နေတယ်လို့ထင်ရပါမယ်ဒီနေ့ကထွက်လာတဲ့အဖြေတွေအရတောင်ကြီးကလူနာတယောက်ပါပါနေဆိုတာကိုလည်းတွေ့ရဒီမှာကိုဗစ်positive case အနေနဲ့ကျွန်တော်ရန်ကုန်စီးပွားရေးမှာစပြီးတော့တွေ့သွားတယ်ဆိုပြီးအဲ့အာကိုပြန်ကြည့်တဲ့အခါမှာတောင်ကြီးကပဲရန်ကုန်ပါလာကရန်ကုန်မှာနေတော့အချိန်မှာပဲကုသလာဒီလိုမျိုးမသိရတဲ့အခါမှာအခုဆိုရင်တိုင်းနိုင်ငံလုံးမှာတိုင်းနယ်ပြည်နယ်တွေမှာရှိနေတယ်ကျွန်တော်တို့မသိသေးတာမျိုးရှိနေတဲ့အတွက်ကြောင့်အချိန်မရွေး ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းဘွားကနေဒီလိုထောင်တက်လာနေတဲ့အခြေအနေတွေရှိတယ်လို့ကျွန်တော်တို့ကမှန်းဆလို့ရတယ်
ဟုတ်ကဲ့ဆရာအဲ့တော့ကိုဗစ်ပြန်ကောင်းထောင်လာတဲ့သဘောပေါ့ဆရာနော်အဲ့တော့ကာကွယ်ရေးတွေကဘယ်လိုပြန်လုပ်တယ်လဲဆရာ
ဒီကိုဗစ်ရဲ့ကာကွယ်ရေးနည်းလမ်းတွေဆိုတော့ကျွန်တော်တို့ပြည်သူပြည်သားအားလုံးမှာမတ်လတွေကနေစပြီးတော့အတွေ့အကြုံရှိပြီးသားပါအဲ့တော့တော့ကြောက်နေတဲ့အတွက်ကြောင့်အရင်လိုက်နာကြတယ်အခုလိုမျိုးတခုံလို့တိုးတက်လာတဲ့အခြေအနေကိုမရောက်ခဲ့ဘူးအခုအဲ့ဒီလိုမျိုးလိုက်နာမှုအားနည်းတဲ့အတွက်ကြောင့်ပါလေကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေရဲ့ထိတ်ချုပ်နိုင်စွာနည်းလို့သာဒီရခိုင်ပြည်နယ်မှာဒီလိုတက်နေတဲ့အခြေအနေမျိုးအဲ့တော့ကျွန်တော်တို့ဒီရန်ကုန်မှာ March April May တုန်းကဖြစ်နေတဲ့အခြေအနေမျိုးလိုက်နာခဲ့ကြလို့တဖြည်းဖြည်းနဲ့ပြန်ကျသွားတဲ့အခြေအနေမျိုးထိန်းထားနိုင်ဖို့ဆိုရင်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့လိုက်နာရမယ့်ကိစ္စတွေကိုအခုအချိန်မှာပြန်ပြီးတော့အဲ့ဒီအခြေအနေနောက်တော့ပြန်ပြီးတော့ကာကွယ်ထားတဲ့နေအခုဖြစ်တဲ့အခြေအနေဟာတိုင်းပြည်ထဲမှာပဲပြန့်နေတဲ့ local spread လို့အခြေအနေမျိုးပို့ပြီးတော့ကြောက်ဖို့ကောင်းပါလိမ့်မယ်။တခြားတိုင်းပြည်ကနေပြီးတော့ပြန်လာတဲ့ဤတော်ပြန်နေရဲ့အခြေအနေမှာ covid positive case ဖြစ်တာကသိပ်ပြတ်တာမရှိဘူး။ဒါကြောင့်ကျွန်တော်တို့နိုင်ငံရဲ့ policy နဲ့ quarantine ကိုထားတယ် swab ကိုယူတယ်စစ်ဆေးတယ်တွေ့ရင်တခါတည်းတက်ဆိုင်တဲ့ဆေးရုံမှာခွဲခြားပြီးတော့ထားတယ်ဒီစနစ်တွေကမှန်ကန်ခဲ့တဲ့အတွက်လည်းပဲတခြားနိုင်ငံတွေကနေပြန်လာတဲ့လူတွေမှာဖြစ်တဲ့ကိစ္စအထက်ကျွန်တော်တို့ဒီ local မှာဖြစ်နေတဲ့ကိစ္စအပူပြီးတော့ရန်ရေးကြည့်နေတာကိုတွေ့ရတော့ဒီကိုယ့်ရဲ့ပြည်တွင်းမှာပြန့်နှံ့ကူးစက်မှုဆိုတဲ့ကိစ္စအတွက်ကနောက်ဆုံးကျတော့ပြည်သူအပြင်အဓိကဆိုတဲ့ကိစ္စကျွန်တော်တို့ပြည်သူလူထုတွေလိုက်နာပေးမှရန်ကုန်တို့လိုမန္တလေးတို့လိုတောင်ကြီးတို့လိုဒီလိုလူကြီးထူထပ်တဲ့မြို့ကြီးတွေမှာစကိုင်းပြည်စစ်တွေလိုမျိုးထောင်ပြီးတော့ကိုဗစ်လူနာတွေအများကြီးပြန်လဲမတိုးပွားလာမှာဖြစ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနော်အခုကပိုးရတဲ့ဒီကူးစက်တာကအရင်ထက်တော့မြန်နေတဲ့သဘော
ဟုတ်ကဲ့ကိုယ့်ရဲ့ကူးစက်မှုကမြန်နေဆိုတဲ့အတွက်ကြောင့်လူစုလူဝေးနဲ့ social distancing နဲ့ဒီလိုကိစ္စမျိုးဆိုရင်ပြန်ပြီးတော့ငကူဝတ်တဲ့တော့ပို့ပြီးတော့တင်းကျပ်တဲ့လားခုအချိန်မှာဒီ covid ကကိုယ့်ပတ်ဝန်းကျင်မှာရှိနေတယ်လို့သဘောထားပြီးတော့ငကူအတိုင်း March April တုန်းကလို့ဤကိုမိမိဂရုစိုက်ပြီးတော့နေပေးမှအဲ့တော့ covid ကကွယ်နည်းတွေဖြစ်တဲ့လက်ဆေးမယ်နှာခေါင်းမီးတက်မယ် social distancing လုပ်မယ်အိမ်မှာပဲနေမယ်တက်နေသမျှအပြည့်မထွက်ဘူးဒီအားတွေနဲ့ပတ်သက်လို့ဒူးဒူးကတီးပြီးသားလို့ကျွန်တော်ထင်ပါတယ်ပြီးရဲ့ဒါနဲ့ကိုယ်ကြီးကြီးမတွေ့သေးတဲ့အတွက်ကြောင့်ပေါ့နေကြတာဖြစ်တယ်အခုတည်းကဘာလို့လုံးကြပါလို့ပြန်ပြောတာတဲ့ဆိုင်အရင်တော့ကလုံဖူးခဲ့တဲ့အတိုင်းပြန်ပြီးတော့နေပေးကြဖို့တိုက်တွန်းလို့ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာတို့ဘက်ကတော့လူနာတွေကိုထိတွေ့ခဲ့တဲ့လူတွေပေါ့နော် contact tracing လုပ်တဲ့အခါမှာရောပြည်သူတွေရဲ့ပူးပေါင်းဆိုင်မှုအနေနဲ့ဆရာပါအကြံပေးခြင်းနေတယ်
တကယ်တော့ positive case တစ်ခုတွေ့ပြီဆိုရင်ကူးစက်မှုကိုနောက်ထပ်မပြန်ပွားအောင်လို့ဒီလူနဲ့ထိတွေ့ခဲ့တဲ့လူတွေကိုထပ်မံပြီးတော့ swab ယူတယ်စစ်ဆေးတယ်ဒီအမျိုးတွေလုပ်တဲ့အခါမှာပြည်သူလူထုနဲ့ပူးပေါင်းပါဝင်တင်လာကြရောလူနာအနေနဲ့ကိုဥပပေါင်းပါဝင်တဲ့နာကကိုနောက်တစ်ခုကကျတော့ဟိုတစ်ခါတလေကျတော့ကိုကြောင့်တခြားလူတွေလည်းအစ်စ်ခံတခြားလူတွေကလည်းကွာရန်တင်းသွားရင်သွားရမယ်ဆေးစစ်ခံရမယ်ဒီလိုအခြေအနေမျိုးတွေရှိတဲ့အခါကျတော့ဒီ contact tracing မှန်မှန်ကန်ကန်ရဖို့ကလည်းပြည်သူလူထုရဲ့တာဝန်ဖြစ်တယ်ဘာကြောင့်လဲဆိုလူနဲ့တွေ့ခဲ့ရင်တွေ့ခဲ့တယ်ဘယ်လိုသွားရင်သွားခဲ့တယ်သွားခဲ့တဲ့နေရာကလည်းပဲဟုတ်တယ်သူလာခဲ့တယ်ဒါမျိုးတွေကိုမှန်မှန်ကန်ကန်ဖြေပေးနိုင်ရင် contact tracing ကောင်းရင်ကူးစက်မှုလုံးကိုထိန်းချုပ်နိုင်တဲ့အခြေအနေပါတော့ဒီ contact ဖြစ်ခဲ့တဲ့ ठी တွေ့ခဲ့တဲ့လူတွေအကုန်လုံးကိုပြန်လဲထိန်းချုပ်လိုက်ရရဖြစ်တဲ့အတွက်ကြောင့်အဲ့ဒီကအရေးကြီးဆုံးနဲ့မှာပါတယ်လို့လက်ကျွန်တော်ရှင်းတယ်။ဒါကြောင့်မလို့ဒီသတင်းချဲ့လက်နဲ့ပတ်သက်လို့စုံငန်းစီစီတဲ့အခါမှာလည်းပဲအမှန်တိုင်းပြောစီခြင်းပါတယ်။ဒါမှကိုကြောင့်နောက်ထပ်လူများထပ်ပြီးတော့ကူးစက်စီမဲ့အခြေအနေမျိုးရောက်မှာ
ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့အခုဒီစစ်တွေမှာအထူးသဖြင့်ဒီကူးစက်မှုအများဆုံးဖြစ်နိုင်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသုံးသပ်ထားတာကတော့အများသူကသွားကြတဲ့ဈေးတွေပေါ့ဆရာနော်။အဲ့ဒီတော့ဆရာဘယ်လိုအကြံပေးချင်လဲ
။ကျမရဲ့အလောက်ဝန်ကြီးဌာနကကြေညာချက်တွေထဲမှာပါပြီးသားပါ။ဈေးကိုသွားမယ်ဆိုရင်ကျန်းမာနေတဲ့လူပါသွားပါ။ဟုတ်တော့ကိုဗစ်ကတကယ်လို့ကိုရှိမှာတခြားရောဂါတွေရှိနေတဲ့လူမျိုးဆိုရင်အန္တရာယ်ရှိတဲ့အတွက်ကြောင့်ကျန်းမာငယ်ရွယ်တဲ့လူတွေဒါဈေးသွားပါ။ဈေးသွားတဲ့အခါမှာတတ်နိုင်သလောက်အိမ်သားတဦးသာလျင်အခြေရေအတွက်နည်းပြီးတော့သွားပါ။ဈေးသွားတဲ့အခါမှာကမချက်တွေဖြစ်တဲ့ mask တို့ဒီလက်အိတ်တို့ရှေ့ရနေပြီးတော့မျက်နှာအုပ်တို့ဒီလိုမျိုးဟာမျိုးတွေနဲ့စနစ်တကျဝိစင်ပြီးတော့မှသွားပါဈေးဘက်ကအနေနဲ့လည်းတကယ်တော့ပြန်တင်းချုပ်တင်တာဒါလည်းအခုလောကလည်းလုပ်နေပါလေလူရောစနစ်တကျနဲ့လူစုလူဝေးမဖြစ်စေအောင်ဝေနာထွက်တာအနေသွားတာလာတာပတ်စံငွေရှင်းတာစသည်လိုအခြေအနေမျိုးတွေကိုစနစ်တကျလုပ်ပေးဖို့တော့လိုတာပေါ့လေဒါတွေလည်းအခုလောလောဆယ်လည်းလုပ်နေတယ်ဒါပေမဲ့အခုဈေးတင်ကျွန်တော်ကတော့မကပါဘူးတခြားသောလူစုလူဝေးဖြစ်နေတဲ့စားတော့ခရယာအစဒီလိုအခြေအနေမျိုးတွေမှာ social distancing ကိုဒီလိုလိုပဲပြန်လည်ကျင့်သုံးပေးကြဖို့လိုမယ်စစ်တပ်မှာအခုအများကြီးခုလိုမျိုးထောက်တက်နေတဲ့ဆိုပေမဲ့စီမင်းစည်းကမ်းတွေကိုတိုင်းနာပေးမယ်ဆိုရင် မကြခင်ပြန်ပြီးတော့ကြာသွားနိုင်ပါလိမ့်မယ်အဲ့မလိုက်နာဘူးဆိုရင်ပို့ပြီးတော့များလာနိုင်တဲ့အတွက်ကြောင့်လိုက်နာပေးကြဖို့လည်းကျွန်တော်တိုက်တွန်းလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တက်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေဆက်ပြည်အောင်စုငင်းချင်းရင်ညီလာခံသွားတက်ရောက်နေစဉ်ထိုင်းနိုင်ငံနယ်စပ်တချီလေးမြို့နယ်အတွင်းရှိတက်စခန်းတစ်ခုစုပ်ပေးဖို့အစိုးရတက်မတော်ကညွှန်ကြားလို့စစ်ရေးတင်းမာမှုတွေရှိနေပါတယ်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးတိုးမြင့်လာနေပြီးတော့မြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားပါတယ်
ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ပုချုပ်ကြီးအစုနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းညီလာခံတွတ်တက်ပြီးပြန်မရောက်လာသေးခင်မှာပဲရှမ်းပြည်အရှိပိုင်းထိုင်းနိုင်ငံနယ်စပ်တာချေလိပ်မြို့နယ်အတွင်းမှာရှိတဲ့ RCSS SSA ရဲ့တပ်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကပြောဆိုလိုက်တဲ့အတွက်နှစ်ဦးနှစ်ဖက်ကြားစီရင်တင်မာမှုတွေဖြစ်နေပါတယ်ဒီတင်းမာမှုဟာဇူလိုင်လ3ရက်နေ့ကဖြစ်ပွားခဲ့ပြီးနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေချိန်အစိုးရတပ်မတော်ကမောင်းသူမဲ့ drone နဲ့ RCSS တပ်စခန်းပေါ်ပြန်တန်းရပ်ကူးလို့ RCSS ဘက်ကပြစ်ခတ်ရမှာတပ်မတော်ဘက်ကလည်း RCSS တပ်စခန်းစီကိုလက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ရကနေကနေ့အထိစစ်ရေးပုံမှန်တင်းမာလာနေပါတယ်အဲ့ဒီ data ဖက်မှာ UWSA တောင်ပိုင်းဝတ်တပ်ဖွဲ့ကလည်းရှိနေလို့အစိုးရတပ်မတော်တိုက်ရင်ငရင်ထမနဲ့အင်အားဖြင့်လှုပ်ရှားနေတဲ့အပေါ်တောင်ပိုင်းဝတ်တပ်ဖွဲ့ဘက်ကလည်းစစ်ရေးပြင်ဆင်မှုတွေရှိနေပါတယ်
။တန်လွင်မြေရေရှမ်းတက်လို့ကရင်ပြည်နယ်မြိုင်ကြီးကိုရှစ်ဆောင်စခန်းနဲ့ဤထုထရှစ်ဆောင်စခန်းကစစ်ပေးဒုက္ခရတွေနေအိမ်တွေရေမြုပ်ပြီးရေပေးလို့ရကိုပြောင်းရွှေ့နေထိုင်နေကြရပါတယ်။ဩဂုတ်လ24ရက်နေ့ကစတင်ပြီးရေတက်လာနေတာပါ။ရေပေးထဆောင်ရတဲ့မြန်ကြီးကိုစစ်ပေးဆောင်မိသားစုတရာကျော်ဤဒုထစစ်ပေးဆောင်စခန်းကမိသားစု40ကျော်ရေပေးလို့ရပြောင်းရွှေ့ရပြီးသူတို့တွေဟာစာဝတ်နေရေးအတွက်အကူအညီလိုအပ်နေဆဲဖြစ်တယ်လို့ကိုဗစ်ရောဂါကင်းစင်ဖို့လဲစီကန်းချက်နဲ့အညီနေရာချထားနိုင်ဖို့အခက်အခဲရှိနေတယ်လို့စစ်ပေးဆောင်စခန်းကျမရေးတာဝန်ခံဆရာမနန်းတစင်ကပြောပါတယ်။တန်လွန်မြေရဟာစိုးရင်ရမထက်ရှိနေသေးတယ်လို့မြေရကြောင့်ပါအမျိုးရဲ့မြေနှင်ပိုင်းမှာရေမြုပ်နေဆဲဖြစ်လို့ကရင်ပြည်နယ်စိုးရကနေရေပေးဆောင်စခန်းနှစ်ခုဖွင့်လှစ်ထားပေးပါတယ်
။ရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းမှာဖြစ်ပွားနေတဲ့ပစ်ခတ်မှုတွေကြောင့်တက်တိုင်တွေကျိုးတက်ကျိုးတွေပြတ်လို့ပူရီတောင်နဲ့မောင်တော်မြို့နယ်အတွင်းမှာမျက်စိမီးပြတ်တောက်နေပါတယ်။ဩဂတ်စ်လ24ရက်နေ့နေ့လယ်ပိုင်းကရတိတောင်မြို့နယ်ညောင်ပင်လက်ကျေးရွာနဲ့ရင်မြက်ကျေးရွာအကြားပစ်ခတ်မှုဖြစ်ပွားခဲ့တာပါ။မေယုမြင့်တပေးနေထိုင်တဲ့လူထုကတော့မြစ်အတွင်းသွာလာနေတဲ့အစိုးရရေတပ်မတော်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်တက်တိုင်ကျိုးကြပြီးအခုလိုမျက်စိမီးပြတ်တောက်သွားတာဖြစ်တယ်လို့ပြောပါတယ်။
ရခိုင်တပ်တော် AA ကနေဖမ်းဆီးထားတဲ့ချင်းလူငယ်လေးဦးထက်က3ဦးကိုပြန်လွတ်ပေးလိုက်ပေမဲ့ကြံတဦးကိုပြန်လွတ်ပေးခြင်းမရှိသေးပါဘူး။ဩဂုတ်လ25ရက်နေ့နံနက်ပိုင်းကရခိုင်တပ်တော် AA ကနေပြန်လွတ်ပေးလိုက်တဲ့ကိုခင်မောင်ထွန်းကိုပင်ဂျမင်ကိုအောင်ထွန်းကိုတို့3ဦးဟာပလဲဝါမြုပ်ကိုပြန်လဲရောက်ရှိလာကြပေမဲ့ကြံချင်းလူငယ်တဦးကိုအောင်စိုးကတော့လွတ်မလာသေးဘူးလို့ချင်း IDBS Support Committee CISC ရဲ့အတွင်းရေးမှူးကိုကျော်အောင်ကပြောပါတယ်ဇူလိုင်လ29ရက်နေ့ကသူတို့တွေဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေနေရပလဲဝါမြုပ်ကိုပြန်လာချိန်လမ်းခရီးမှာအဖမ်းခံခဲ့ရတာပ
ါ COVID-19 ကပ်ရောဂါကြောင့်လာနဲ့ချီပိတ်ထားတဲ့နယ်စပ်ကုန်တွေရေလမ်းကြောင်းတွေကနေ့အထိပြန်မဖွင့်နိုင်သေးတဲ့အတွက်ကချင်ပြည်နယ်ကနာနတ်သီးကုန်တွေနာနတ်သီးရောက်မရလို့အခက်အခဲကြုံတွေ့နေရပါတယ်။အရင်နှစ်တွေတုန်းကမြစ်ကြီးနားထွက်နာနတ်သီးတွေကိုတရုတ်နိုင်ငံဘက်အပြင်ကချင်ပြည်တစ်ဝန်းလုံးစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးဖက်ပါရောက်ရလို့ဈေးကောင်းကောင်းနဲ့မြစ်သားစုဖူလုံမှုရှိပြီးဒီနှစ်မိုးတွင်းမှာတော့မြစ်သားစုဝိုင်းရင်အတွက်အခက်အခဲကြုံတွေ့နေရတဲ့အပြင်နာနတ်ချံပြုစုဖို့လည်းလက်ပတ်ဖို့ငွေလုံးဝမကြတော့ဘူးလို့သိရပါတယ
်အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ
စစ်ပွဲတွေတင်းထနေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းတွင်ကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားသလိုမြို့တော်စစ်တွေမှာလည်းညမထွက်ရအမိန့်ထုတ်ထားပြီးကန့်သတ်မှုတွေလုပ်ထားပါတယ်ဒီအတွက်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပြီးစာဝတ်နေရေးအတွက်ပါအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အကြောင်းတွေကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။ဩဂုတ်လတတိယပတ်ကစပြီးရခိုင်ပြည်မှာကိုဗစ် -19 ကူးစက်မှုတဟုန်ထုတ်မြန့်တက်ခဲ့တဲ့အတော့အခုအခါမြို့နယ်တချို့မှာကင်းသတ်မှုတွေထုတ်ပြန်ထားသလိုစိုက်တွေမြို့မှာညမထွက်ရအမိန့်ပါထုတ်ပြန်ထားပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စေကန့်တွေကိုလိုက်နာကြဖို့အရေးဖအဖွဲ့စည်းတွေနဲ့အာဏာပိုင်တွေကတိုက်တွန်းနေကြပါတယ်။ကိုဗစ် -19 ကာကွယ်ရေးအတွက်စိုက်တွေမျိုးမှာလှုပ်ဆောင်နေတဲ့အခြေအနေကိုရွှေရုံမိုက်တာဖောက်ဒေးရှင်းကကိုမောင်းထေဝါကရခိုင်ပါသားနဲ့အခုလိုပြောပါတယ်
ဒီကနေ့အခြေအနေမကောင်းပါဘူးမိုးကရွာမလို့ဖြစ်နေတဲ့အတွက်ဆေးမဖြန်းပဲတန့်ထားရပါတယ်ကျွန်တော်တို့ကလူတိုင်းကိုမက်စတပ်ဖို့ပညာပေးအတ္တိပညာပေးတွေပြုလုပ်ပေးပါတယ်နောက်ပြီးလူစုဝေးမလုပ်ဖို့စတာတွေကိုပြောကြားပေးပါတယ်
ရောဂါထိန်းချုပ်တဲ့အနေနဲ့ရခိုင်ပြည်မှာကုန်းလန့်ရေလန့်အပြန်လျှံပြစ်ဆင်းမှုတွေပါရပ်တန့်နေပြီးပြည်မနဲ့ဆက်သွယ်တဲ့လမ်းတွေပါကင်းသတ်မှုတွေရှိနေတဲ့အတော့ကုန်းစည်စီးဆောင်းမှုတွေရပ်တန့်မှာကိုပြည်သူတွေစိုးရိမ်နေတဲ့အပေါ်ဝင်လာဖောက်ဒေးရှင်းကဒါရိုက်တာဦးခိုင်ကုတ်ဆန်ကအခုလိုပြောပါတယ်
ရောဂါရဲ့ဒီနေ့ပြစ်ချတော့လာတဲ့ပုံမှာကုန်းစည်စီးဆင်းမှုရပ်တန့်နေဆိုတော့ဒီမှာရှိတဲ့သူတွေရဲ့ဒေသကြီးတော့ပေါ်လေးဆိုင်တောင်းရေးအခက်အခဲတွေရောကြတော့ဒီကျန်းမာရေးဆိုင်ရာဒီဒီကြေကြပေါ်ရောကဲကဲလေးမှာပေါ့နော်အဲ့တော့ဒီတန်းကတော့ဒီရောဂါဘယ်လောက်ပဲဖြစ်ဖြစ်ပေါ်လေသင်္ကြန်စီးဆင်းမှုကဘယ်လိုမျိုးစနစ်ကျပြင်မလဲဆိုတဲ့အရောအစိုးရအနေနဲ့စဉ်းစားရဖို့လိုအပ်တာပေါ့
ရခိုင်ပြည်မှာကိုဗစ် -19 အလျံအမြန်ကူးစက်ဖြစ်ပေါ်မှုဟာမကြာမီကြံ့ပမဲ့ရေကောက်ပွဲကိုထိခိုက်နိုင်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကအခုလိုပြောပါတယ်။အဲ
ရှိပါတယ်။ဘာလဲဆိုတော့ကျွန်တော်ကိုဗစ် -19 ကအခုဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာအရင်အမြန်ပဲစိုးပွားလာနေပါတယ်။အဲဒီစိုးပွားလာနေတူဒီလိုရဲ့ဆိုးရင်ကြောင်းကြမှုဟာလည်းစစ်ဆုံးမှတ်ကိုရောက်နေပါတယ်။အချို့မျိုးတွေဆိုရင်ကျွန်တော် stay at home ဆိုပြီးတော့အပြင်ကိုမထွက်ရတဲ့ဆိုတော့စံတက်ချက်တွေလည်းရှိကြတယ်။ဒီအခြေအနေဟာဒီကတည်းကတော့ဖြစ်လာနိုင်တဲ့အကြောင်းလေးရှိပါတယ်။အဲ့တော့ဒီဟာဒီရုပ်တော့ပွဲအပေါ်မှာစိတ်ဝင်စားမှုအယုံအားနည်းသွားတယ်။နောက်ပြီးတော့တစ်ဖက်မှာလည်းစစ်ပွဲတွေကဆင်းရဲပြချိလာနေတော့ကျွန်တော်တို့အနေနဲ့ဒီရုပ်တော့ပွဲမှာပြည်သူတွေရဲ့စိတ်ပါဝင်စားမှုဟာငကူကတည်းကအများကြီးပုံမော်ပြီးတော့ရောကြသွားနိုင်တဲ့အခြေအနေမျိုးဟိုရှိရဲ
။ဩဂုတ်လ26ရက်နေ့ဒီအာကစားနဲ့ကျင်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအတည်ပြုလူနာပေါင်း984ဦးသေဆုံးသူ6ဦးယောဂါကောင်းဆောင်သူ311ဦးရှိတယ်လို့တံတန်းထုတ်ပြန်ထားပြီးအဲ့ဒီတဲမှာရခိုင်ပြည်နယ်မှာအတေပြုလူနာ122ဦးနဲ့မြန်မာနိုင်ငံမှာဒုတိယအများဆုံးဖြစ်တယ်လို့သိရပါတယ်
။နိုင်ငံတော်အစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေကိုဗစ် -19 ရောဂါကာကွယ်ထိန်းသိမ်းကူးသနိုင်ဖို့အတွက်ဥပဒေထုတ်ပြန်ထားတဲ့အချိန်မှာ2020အထွေထွေရွေးကောက်ပွဲကလည်းမဖြစ်မနေကျင်းပဖို့ရှိနေပါတယ်။ဒီအပေါ်တိုင်းသားနိုင်ငံရေးပါတီတွေကဝင်ရောက်ရှင်ပြိုင်ဖို့အဆင်သင့်ဖြစ်နေပြီလား။အာဏာရပါတီနဲ့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်သဘောထားတွေရှိနေပါသလဲ။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020ခုနှစ်မြမအထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ကြေညာထားပါတယ်။အာဏာရပါတီဖြစ်တဲ့မြို့သားဒီမိုကရေစီဘွဲ့ချုပ် NLD ကအမတ်လောင်1132ယောက်နဲ့ရွေးကောက်ပွဲဝင်ဖို့အဆင်သင့်ဖြစ်နေပါပြီ။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ညီညွတ်ရေးပါတီ MUP တွဲဖက်အတွင်းရေးမှူးတဲ့နိုင်လျသမကအခုလိုပြောပါတယ်
။ကျွန်တော်တို့ရေးပါတီဒီအလိုအလုပ်လုပ်ဖို့ကဟိုအကတ်တဖြစ်เสียရတယ်ကျွန်တော်တို့ကြုံတွေ့ခဲ့တယ်ရေကောက်ပွဲကျင်းပမယ့်ကြီးညာပြည်တန်နဲ့တဆက်ထဲမှာပဲကိုယ်စဲလောင်းအမိစင်းတင်သွင်းရမယ့်ရက်ကိုဇူလိုင်20တတ်မှတ်ပြီးတော့ကြီးညာခဲ့တယ်ရက်ပေါင်း20အတွင်းမှာဒါကိုယ်စဲလောင်းရွေးချယ်တဲ့ကိစ္စတွေအော်နိုင်ငံပါတီတွေအလုပ်လုပ်တဲ့ခါမှာတော်တော်လေးကိုကြက်ရိုက်တယ်သို့တော့ NLD ပါတီကတော့ဇွန်လကုံလောက်မှာကိုယ်စဲလောင်းရွေးချယ်ကိစ္စတွေကတော်တော်လေးကိုခရီးရောက်တယ်ပြီအဲ့ဒါကကော်မရှင်နဲ့ NLD ကြားမှာဘယ်လိုဆက်ဆံရေးအရှိနေတယ်လဲဆိုတာကဟိုစဉ်းစားစရာကြီးဖြစ်လာတာပေါ့နော
်ရွေးကောက်ပွဲကော်မရှင်နဲ့အာဏာရပါတီတို့နှိစမှုရှိနိုင်တဲ့အတွက်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းကချင်ပြည်နယ်ပြည်သူပါတီ KSPB ဒုတိယဥက္ကဋ္ဌနှင့်ဦးကွမ်ကောင်အောင်ခန်းကအခုလိုပဲပြောပါဗျာ
တမတာတိန်တိန်လက်ထက်တော့လည်းကြံခံဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လူတွေပဲရုပ်ောက်ပွဲပေါ်မှာရှိမှာဦးစီးခဲ့တယ်အခုလည်း NLD နဲ့ဆိုင်တဲ့ဟာဒီပဲရုပ်ောက်ပွဲမှာဦးစီးနေတဲ့ဟာမျိုးလွတ်လပ်ပြီးမှတရားမျှတတဲ့ရုပ်ောက်ပွဲဖြစ်ဖို့ဟာအကုန်လုံးလေးစားယူတည်တဲ့လူတွေဖြစ်ဖို့လိုတယ်လွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ဖို့လိုတယ်ကြောင်းလေးပေးဖို့ကျွန်တော်မကြာခဏပြောပါလေဒါပေမဲ့အခုကြီးတော့ဘာမှကြောင်းလေးချင်းမရှိဘူးဒါကြောင့်ကျွန်တော်ဟာအစစ်တူပါမှုတော့အခုကြီးရှိနေတော့ဖြစ်ပါတယ်
တရားပြည်နယ်ပြန်မှာလဲရွေးကောက်ပွဲကမရှင်ကအရင်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ရဲ့စီယုံရေးမှူးဟောင်းတွေဖြစ်တယ်လို့လဲခရီးပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP အတွင်းရေးမှူးဦးတဲတဲကပြောပါတယ
်ကျွန်တော်တို့ကတရားဖြစ်စီအကြောင်းအရာတချို့ရှိတယ်အဲ့ဒါပါလဲဆိုရင် UC ကလူတွေတော်တော်များများကလက်ရှိအမှားရပါတီရဲ့အရင်သူတို့ရဲ့စီယုံရေးမှူးတွေပေါ့နော်ဒါကလို့ပုံကိုယ်တွေအများကြီးပါလာတဲ့အပေါ်မှာတော့ဒါကျွန်တော်တို့တချို့ကျော်ဟာရကတရားဖြစ်စီရလို့ရှိနေတာပေါ့လေ
2020ထွေထွေရေးကောက်ပွဲကျင်းပဖို့ရက်သက်သက်10ဘတ်လောက်ပဲကြန့်ရှိနေတဲ့အချိန်မှာတချို့တိုင်းရင်းသားနိုင်ငံရေးပါတီတွေကလွှတ်တော်ကိုယ်စားလှယ်အမည်စရင်ထောက်ပြနိုင်တာတွေမရှိသေးတဲ့အပြင်ကိုဗစ်ရောဂါကာလလူမှုသွေးဆောင်ရေးကတ္တချက်အခက်ခဲအောင်နိုင်ရေးပြင်ဆင်ချိန်ခက်ခဲတွေကြောင့်လဲဆွေစီယုံဖို့အချိန်မလောက်မှကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ရှင်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်မှာယခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်ပြင်မထွက်ဖို့အစိုးရကထုတ်ပြန်ထားပါတယ်တန်လွင်မြင့်ရင်ရှမ်းတက်နေလို့ကရင်ပြည်နယ်စစ်ရှောင်စခန်းကစစ်ပြေဒုက္ခတွေရာကနန်းဟန်ရေပေးလို့ရာကိုထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်
ဒါသရှင်လေးခုနဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
ကျွန်တော်မင်းဒီညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်တိုင်းကချင်ညာပေးသွားမှာဖြစ်ပါတယ်။မေဂန်နိုင်ငံတော်မှာလူမျိုးရေးမငြိမ်သက်မှုတွေဖြစ်နေချိန်မှာပဲလာမယ့်နိုဘာသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်သာအနိုင်ရပြီးတော့သမ္မတဖြစ်လာခဲ့မယ်ဆိုရင်သူ့လက်ထက်မှာအမေရိကန်ပြည်ထောင်စုဟာဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့အမေရိကန်ဒုသမမိုက်ပန့်စ်ကမနေ့ပေါ်ဒူးနေ့ညကကျင်းပပြုလုပ်တဲ့ Republican Party ညီလာခံမှာမဲဆန္ဒရှင်တွေကိုပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ဟာရဲတပ်ဖွဲ့ရဲ့ရမုံငွေတွေကိုရှော့ချဖို့အတွက်လှုပ်ချင်သူတွေနဲ့တသဘောတည်းရှိတဲ့သူဖြစ်တယ်ဆိုပြီးတော့ဒုသမမိုက်ပန့်စ်ကထုတ်နဲ့တိုက်ခိုက်ပြောဆိုခဲ့တာဖြစ်ပါတယ်။မေဂန်မီရောင်းစုဝက်စကွန်ဆန်ပြည်နယ်ကနိုရှယ်မြို့မှာဂျေကော့ဘ်လိတ်ဆိုတဲ့လူမဲအမျိုးသားတဦးကိုရဲကတနက်နဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံသားအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့မေဂန်တရားရေးဌာနကဗုဒ္ဓဟူးနေ့ကကြေညာပါတယ်။ဩစတြေးလျနိုင်ငံသားဘရန်ဒန်ဒါရန်ကိုအမိန့်ချဖို့အတွက်၄ရက်ကြာအပိသက်ကြားနာစစ်ဆေးမှုတွေလုပ်ပြီးနောက်ဆုံးနေ့မှာခရစ်ချာ့ချ်မြို့တရားရုံးချုပ်တရားသူကြီးကင်မရွန်မန်ဒါကအဲ့လိုအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့နောက်ဆုံးရရှိတဲ့အချက်အလက်တွေကတော့ကမ္ဘာတော်မှာ COVID-19 ကူးစက်သူစုစုပေါင်းဟာ24သန်းနီးပါးနဲ့သေဆုံးသူ8,100ကျော်သွားပြီဖြစ်ပါတယ်။ American နဲ့ Brazil နိုင်ငံတွေကကူးစက်မှုတန်းကိုအများဆုံးခံရပြီးသေဆုံးမှုနှုန်းလည်းအများဆုံးဖြစ်နေတာပါ။ American မှာ COVID-19 ကူးစက်သူ9,600ကျော်နဲ့သေဆုံးသူ13,000ကျော်ရှိပါတယ်ခင်ဗျာ။မြန်မာအိန္ဒိယချင်းအိန္ဒိယနဲ့ Bangladesh နိုင်ငံတွေမှာတော့ COVID ရောဂါပိုးကူးစက်ပြန့်ပွားမှုတွေဆက်ပြီးတော့မြင့်တက်နေသေးရှိပါတယ်။အိန္ဒိယမှာဒီကနေ့တရက်ထဲမှာကူးစက်သူ9000ကျော်ကျော်နဲ့စံချိန်တင်ကူးစက်ခဲ့တာပါသူသောကူးစက်သူက3000ကျော်နဲ့သေဆုံးသူ6000ကျော်ရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဗုဒ္ဓဦးနေ့တရက်ထဲမှာပဲကူးစက်သူ2500ကျော်ရှိခဲ့ပြီးတော့ကူးစက်သူစုစုပေါင်း3000ကျော်ရှိဖြစ်ပါတယ်သေဆုံးသူကလည်း4100ကျော်ရှိပြီဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အထွေထွေကျန်းမာရေးဦးစီးဌာနကပြောပါတယ်ခင်ဗျာကြတော်ရင်းနေညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.